Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မေလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းတိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင
်။မင်္ဂလာညချမ်းသာခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့အာဆီယံတန်တမန်တွေလိုက်ပါလာတဲ့ရင်နှံပြစ်ခတ်ခံရတဲ့အပေါ်အင်ဒိုနီးရှားသမ္မတကပြစ်တင်ရှုတ်ချလိုက်ပါတယ်။မြန်မာအပါအဝင်ဒေသတွင်းကိစ္စရပ်တွေကိုအာဆီယံခေါင်းဆောင်တွေဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံမှာမနက်ဖြန်မှဆွေးနွေးပွဲစတင်မှာဖြစ်ပါတယ်။ဆူဒန်နိုင်ငံကစန့်ကျင်ဘက်လက်နက်ကိုင်နှစ်ဖွဲ့စလုံးကကိုယ်စားလှယ်တွေဆော်ဒီအာရေဗျနိုင်ငံမှာဆွေးနွေးနေကြပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆုမွန်ရေ
ဟုတ်ကဲ့ပါရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာစစ်ပေးရှောင်တွေကိုတွေ့ဖို့လာတဲ့အာဆီယံတန်တမန်ရင်တန်းကိုလက်နက်ကိုင်အဖွဲ့တချို့ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တန်တမန်တွေတောင်ကြီးမြို့ကိုပြန်ပြီးတော့လှည့်ပြန်သွားရပါတယ
်အဲ့ဒီရင်တန်းပေါ်မှာတော့အင်ဒိုနီးရှားရဲ့တန်တမန်တွေပါတယ်နောက်စင်ကာပူကတမန်ပါတယ်နောက်ပြီးအဟာပေါ့ရုပ်ဝင်ကံတူရပါဒီခဏရပါဒီနေ့ဆက်ချက်တော့ပေါ့နော
်တန်တမန်ရင်တန်းပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့ PNLO ရဲ့ဒီဥက္ကဋ္ဌခွန်ထွန်းတင်ပြောပြပေးခဲ့တာပါဒီသတင်းအပြည့်စုံနဲ့အတူရှမ်းကရင်နီဘက်မှာလည်းဒီလက်နက်ကြီးတွေနဲ့ပြစ်ခတ်ပြီးလေကြောင်းနဲ့တိုက်ခိုက်နေသလို KNU တပ်မဟာ6အခြေစိုက်တဲ့မွန်ပြည်နယ်ရေးဘက်မှာလည်းစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်နေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခေမောင်စိုးမြင့်နဲ့အတူကျွန်မစုမုံပြောပြပေးပါမယ်ရှင
်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာစစ်ဘေးရှောင်တွေနဲ့တွဲဆုံဖို့လာတဲ့အာဆီယံတန်တမန်တွေရဲ့ရင်တန်းကိုမနေ့ကမနေ့ပိုင်းအမည်မသိလက်နက်ကိုင်အဖွဲ့ကပြစ်ခတ်တဲ့အပေါ်စိတ်မကောင်းမိဖြစ်တယ်လို့ပြစ်တင်ရှုံးချလိုက်တဲ့အကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ
် Stop using force Stop violence
အင်အားသုံးအကြမ်းဖက်မှုတွေရပ်ဆိုင်ကြဖို့ဒီလိုတိုက်ခိုက်တဲ့အတွက်လူတွေပဲအတိဒုက္ခရောက်ကြရမှာဖြစ်တဲ့အကြောင်းနဲ့ဒီအခြေအနေဟာဘယ်သူမှအနိုင်ရတဲ့အခြေအနေမဟုတ်တလို့အားလုံးအတူထိုင်ပြီးတွဲဆုံဆွေးနွေးအပြေရှားနိုင်တဲ့အခြေအနေဖန်တီးကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ပြောဆိုသွားတာပါစီဆိုင်မြို့နယ်အတွင်းကစစ်ဘေးရှောင်တွေနဲ့တွဲဆုံဖို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဆက်ဆံရေးရုံးကိုအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံကတန်တမန်တွေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစင်တာ AHA စင်တာတာဝန်ရှိသူတွေပါလာခဲ့ကြတာပါရင်တန်းနဲ့အတူ PNLO ကိုယ်စားလှယ်နဲ့ရှမ်းပြည်နယ်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေလိုက်ပါခဲ့ပြီးလုံခြုံရေးအဖွဲ့ကပြန်လည်ပြစ်ခတ်ချိန်မှာခြုံကိုတိုက်ခိုက်တဲ့အမည်မသိလက်နက်ကိုင်အဖွဲ့ထွက်ပြေးသွားပါတယ်ဒဏ်ရာရှိမှုကတော့မရှိကြပါဘူးဒီတိုက်ခိုက်မှုမှာဘယ်အဖွဲ့စည်းကမှသူတို့လက်ချက်ဆိုပြီးထုတ်ဖော်ပြောဆိုတာမရှိသလိုဒေသခံလက်နက်ကိုင်အဖွဲ့တော်တော်များများကတိုက်ခိုက်မှုဖြစ်စဉ်ကိုမသိကြတဲ့အကြောင်းတုံ့ပြန်ထားပါတယ်စစ်ကောင်စီကတော့အချမ်းဖက်တိုက်ခိုက်အချမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအဖြစ်စွပ်စွဲခဲ့ပြီးပြစ်ခတ်မှုကြောင့်လူထိခိုက်ဒဏ်ရာမှုမရှိကြောင်းသတင်းထုတ်ပြန်ထားပါတယ်ပြစ်ခတ်မှုဖြစ်တဲ့အနီးတစ်ဝိုက်မှာလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးလုပ်ခဲ့ကြောင်းလည်းပြောဆိုပါတယ်ခင်ဗျာ
မြမရေးပါဝင်ဒေတာရင်းကိစ္စတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေမနက်ဖြန်အင်ဒိုနီးရှားနိုင်ငံမှာဆွေးနွေးဖို့ပြင်ဆင်နေကြပါပြီ။တာယာလှပတဲ့လက်ဘူရန်ဘက်ဂျိုစိတ်ကမ်းမြို့မှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကြုံတွေ့နေရတဲ့နိုင်ငံရေးအကြက်တဲတွေအာဆီယံအသင်းဝင်နိုင်ငံတချို့နဲ့တရုတ်တို့ကြားမှာပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေးအပါအဝင်ဒေတာရင်းပြဿနာတွေကိုအဓိကဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေလက်နက်ကိုင်ပဋိပက္ခတွေဖြည့်ရှင်းကိစ္စဟာလည်းဒီအာဆီယံထိပ်သီးအစည်းအဝေးမှာအဓိကလွှမ်းမိုးလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။မြန်မာအရေးဖြည့်ရှင်းမှုအာဆီယံအသင်းရဲ့ကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုပြီးတော့အစ်စ်မြစ်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီရဲ့တာဝန်ရှိတဲ့သူကိုတက်ခွင့်မပေးပါဘူး။ထိပ်သီးအစည်းအဝေးကျင်းပဖို့ရပိုင်းအလိုမှာပဲအာဆီယံရဲ့လူသားချင်းစာနာမှုအကူအညီပေးရင်းနှံကိုရှမ်းပြည်တောင်ပိုင်းမှာလည်းဘယ်သူမှမသိရတဲ့လက်နက်ကိုင်တချို့ကပြစ်ခတ်ခဲ့ပါတယ်ရှင်။
တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုကဆိုလ်မြို့တော်ကိုရောက်ရှိလာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်နှစ်နိုင်ငံစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအများဆုံးအကောင့်ထဲပေါ်ဆောင်ရွက်ကြဖို့သက်ဆိုင်ရာအရာရှိတွေကိုတိုက်တွန်းလိုက်ပါတယ်။ခေါင်းဆောင်တို့ကတနင်္ဂနွေနေ့ကတွေ့ဆုံရမှာတော့ 1930ပြည်နှစ်ကနေဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တဲ့1945အထိကိုရီးယားကျွန်းဆွယ်ကိုဂျပန်သိမ်းပိုက်ခဲ့စဉ်ကာလတွေကကျွန်းအဖြစ်အာရမခိုင်းစေခဲ့တာကိုစာနာမိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကနေနျူကလ িয়ার လက်နက်နဲ့ချိန်ချောက်မှုတွေနဲ့တခြားစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အပေါ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လဲပူးပေါင်းပြီးတော့ရင်ဆိုင်ကြဖို့လဲဆွေးနွေးကြပါတယ်။ဒါအပြင်တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုဂျပန်ဝန်ကြီးချုပ်ကီရှိဒါနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့သုံးဦးဟာဒီမေလတဲ့ဂျပန်နိုင်ငံဟီရိုရှိမားမြို့မှာပြုလုပ်မဲ့ G7 ကမ္ဘာစစ်မှုအင်အားကြီး9နိုင်ငံထိပ်သီးဆွေးနွေးပွဲကြရင်သီးသန့်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတောင်ပိုင်းကေရာလာပြည်နယ်မလာပူရန်ခရိုင်တနူးမြို့မှာတော့ခရီးသည်တွေတင်မောတစ်စင်တိမ်းမောက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်အ ਨੇ စုံခရီးသည်22ဦးအသက်ဆုံးခဲ့ရပါတယ်။တနင်္ဂနွေနေ့ဒေသစံတော်ချိန်ည9နာရီလောက်ကတိမ်းမောက်ခဲ့တဲ့ဒီနှစ်ထပ်တင်မောပေါ်မှာတော့ခရီးသည်တွေမတန်တဆလိုက်ပါလာတယ်လို့သတင်းတွေကဖော်ပြပါတယ်။ရင်ငုတ်သမားနဲ့ကယ်ဆယ်ရေးအဖွဲ့တွေကတင်မောထဲမှာပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးလှုပ်ဆောင်ပေးနေတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်တုံ့ပြန်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ကေရာလာပြည်နယ်မှာတရားမဝင်လှေနဲ့တင်မောတွေပြေးဆွဲနေတာကြောင့်ဒီလိုအဖြစ်ဆိုးတွေကြုံလာရနိုင်တယ်ဆိုတာကိုအခုနှစ်အစောပိုင်းလုံးကတည်းကပြည်နယ်ခီးသွွားလုပ်ငန်းကသတိပေးခဲ့မှုပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်လို့နာကျင်ဝင်နေရတဲ့အကြောင်းနဲ့သေဆုံးသူတွေရဲ့မိသားစုဝင်တွေကိုရောကြေးပေးသွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter စာမျက်နှာမှာရေးသားပြောကြားထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တင်နေမှုနေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးထိုးနေပြီးပါခင်ဗျာ
VOA American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဆူဒန်နိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းဖွင့်နိုင်ရေးပြိပကဖြစ်နေတဲ့တိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကကိုယ်စားလှယ်တွေဟာဆော်ဒီအာရေဗျနိုင်ငံမှာဆွေးနွေးနေကြပါတယ်။အခုတွဲဆုံမှုကဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အတွက်တွဲဆုံစကားပြောတာပဲဖြစ်ပြီးအပြစ်ခံရစရေးအတွက်တွဲဆုံတာမဟုတ်ဘူးလို့နှစ်ဖက်စလုံးကခုခံပြောဆိုကြပါတယ်။အချို့စစ်စာညှိနှိုင်းမှုတွေကိုစနေနေ့ကတည်းကပြုလုပ်ခဲ့တာပါဘိုဂျိုဂျီအဗ်ဒယ်ဖတ်တယ်ဗာဟန်ဦးဆောင်တဲ့ဆူဒန်စစ်တပ်နဲ့ပုံကန်နေတဲ့ ISF ပြည်သူ့စစ်အဖွဲ့ကဘိုဂျိုဂျီမိုဟာမက်ဟမ်ဒန်ဒက်ဂလိုဦးဆောင်တဲ့အဖွဲ့တွေအကြားတိုက်ပွဲတွေစတင်ဖြစ်ခဲ့တဲ့ AB15 ရက်ကလေးကတွဲဆုံဆွေးနွေးနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ
ရုရှားကနေယူကရိန်းနိုင်ငံခီးဖ်မြို့တော်ကိုဒီကနေ့တနင်္လာနေ့အစောပိုင်းတုန်းကတိုက်ခိုက်ခဲ့ရမှာတော့အနည်းဆုံးလူ9ဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီထဲကဒဏ်ရာရတဲ့သူ4ဦးကတော့ခီးဖ်မြို့တော်တွေကဆိုလိုမျန်စကီဒေသကပောက်ကွဲမှုကြောင့်ဖြစ်ပြီးတော့နောက်ထပ်2ဦးကတော့မြို့တော်တွေကဆာဗီယာတိုရှန်ဒေသမှာဒရုန်းပျက်စီးတွေကျလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ခီးဖ်မြို့တော်ဝန်က Telegram ကနေပြောပါတယ်။ယူကရိန်းမြို့တော်ရဲ့ခီးဖ်မှာပောက်ကွဲမှုတွေအများပြားကြားနေရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါ့အပြင်ရုရှားကတိုက်ခိုက်မှုတွေကိုယူကရိန်းလေကြောင်းရဲ့ကာကွယ်ရေးစနစ်ကနေကာကွယ်နိုင်ခဲ့ပါတယ်လို့ယူကရိန်းဒေသဆိုင်ရာအရာရှိတွေကပြောပါတယ်ဒီတော့တွင်မှာပင်လယ်နဲ့စိတ်ကမ်းမျိုးအိုဒါစာမှာလည်းညပိုင်းကဒုံးကျည်ပောက်ကွဲမှုတွေကြားရပြီးတော့ရုရှားဘက်ကပြစ်လွှတ်လိုက်တဲ့ဒီဒုံးကျည်တချို့ဟာယူကရိန်းရဲ့ပြင်ပတ်ကိုမရောက်ခင်မှာပဲပင်လယ်နဲ့ထဲပြုတ်ကြတာလမ်းမာတွေမှာပောက်ကွဲသွားတာတွေဖြစ်ခဲ့တယ်လို့ယူကရိန်းလေတပ်ပြောရေးရှုခွင့်ရှိသူကတနင်္လာနေ့မနက်ပိုင်းကပြောပါတယ်ရှင်
ပြီးခဲ့တဲ့နှစ်နှစ်နီးပါးအာဖဂန်နစ္စတန်မှာတာလီဘန်တွေအာဏာရယူပြီးကတည်းကလူတွေကိုလူမြင်ကွင်းမှာကွပ်မျက်တာချိန်တန်ပေးတာကြောက်ခဲနဲ့ပေါက်တာနဲ့တခြားပြစ်ဒဏ်ချမှတ်တာတွေကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီလောက်ရကိုရတန်းဖို့လဲအုပ်ချုပ်သူတာလီဘန်တွေကိုကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာတာလီဘန်အစိုးရကိုလူအခွင့်အရေးလေးစားလိုက်နိုင်ဖို့နိုင်ငံတကာတောင်းဆိုချက်တွေကိုလိုက်နာဖို့နဲ့ဒီလိုပြစ်တံပေးတဲ့ကျင့်ထုံးတွေလောက်ရတွေကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။တာလီဘန်အရာရှိတွေကတော့အခုလိုပြစ်တံတွေကအစ္စလမ်ထုံးတမ်းနဲ့ညီသလိုအာဖဂန်မှာအများထောက်ခံတဲ့လောက်ရဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဘရောင်းစ်ဘေးလ်မြို့မှာတော့ရွှေပြောင်းဝင်ရောက်သူတွေခိုးလုံနေတဲ့စခန်းအပြင်ဘက်ဘတ်စ်ကားစောင့်နေတဲ့လူအုပ်ထဲကို Sub Range Rover ဒီကားစင်ကမနေ့တုန်းကအချိန်နဲ့ဝင်တိုက်ခဲ့တဲ့အတွက်ရှစ်ဦးအသက်ဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။နောက်ထပ်အနည်းဆုံးလူ10ဦးလောက်ကလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ကာမောင်သမားဟာလည်းအခုလောလောဆယ်မှာတော့ထိခိုက်ဒဏ်ရာရပြီးဆေးရုံကိုရောက်နေပြီးတော့ရဲကဖမ်းမှုပြင်းစင်နေပါတယ်။ဘတ်စကားဂိတ်တက်တက်မှတ်မှတ်အမှတ်အသားမရှိသလိုခုံနှန်းကိုလည်းမထားတဲ့ဘတ်စကားဂိတ်မှာမနေ့ကမနေ့တုန်းကကားနဲ့ဝင်တိုက်ခံရတဲ့အချိန်မှာတော့လူတချို့ကပလက်ဖောင်းဘေးတွေမှာထိုင်နေကြတာဖြစ်ပါတယ်ဒီကားကနေပေတရာလောက်ကနေမီးပွိုင်ကိုဖျက်မောင်းလာပြီးတော့ဘတ်စကားဂိတ်ကလူတွေကိုဝင်ပြီးတော့တိုက်ခဲ့တာဖြစ်ပါတယ်တမင်ရွယ်ချက်ရှိရှိကားနဲ့ဝင်တိုက်တာဟုတ်မဟုတ်ဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ရဲတပ်ဖွဲ့စုံစမ်းရေးမှူးကမနေ့တုန်းကပြောပါတယ် Brown's Base မြို့မှာတော့ Venezuela နိုင်ငံကနေဝင်လာတဲ့ရွှေပြောင်းဝင်လာတဲ့သူတွေဘာကြောင့်မှန်းမသိဘဲနဲ့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကပိုများလာခဲ့တာဖြစ်ပါတယ်ရှင် တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ထဲမှာစစ်ဘေးရှောင်တွေကိုတွေ့ဖို့လာတဲ့အာဆီယံတန်တမန်ရင်နှန်းကိုလက်နက်ကင်တချို့ကပစ်ခတ်ခဲ့ပါတယ်။ရင်နှန်းမှာလိုက်ပါလာတဲ့ရဲလုံကြုံရေးဖွဲ့တွေကပြန်ပစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့ဘယ်ဖွဲ့ကမှမသိတဲ့လက်နက်ကင်တွေထွက်ပြေးသွားသလိုတန်တမန်တွေဟာလည်းတောင်ကြီးမြို့ကိုလှည့်ပြန်သွားရပါတယ်။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မန်းမြတစင်အောင်ကပြောပြပေးပါမယ်ရှင်။
အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံကတန်တမန်တွေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာ AHA စင်တာတာဝန်ရှိသူတွေဟာစီဆိုင်မြို့မှာရှိတဲ့ပုဂ္ဂိုလ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဆက်ဆံရေးရုံးမှာစစ်ဘေးရှောင်တွေနဲ့တွေ့ဆုံမှုနဲ့ထောက်ပံ့ကူညီပို့လာရောက်တဲ့အချိန်မှာပြစ်ခတ်ခံရတာဖြစ်ပါတယ်။အာဆီယံတန်တမန်ရင်းနှီးဟာတနင်္ဂနွေမနေ့9နာရီလောက်မှာပြစ်ခတ်ခံရတာဖြစ်ပြီးတော့အခင်းဖြစ်ပွားပုံကို PNL ရဲ့ဒီယိုကထာတဲ့ကွန်ထွန်တင်က VW ကိုအခုလိုပြောပါတယ
်မနေ့ကမနေ့ပေါ့နော်အာရီတန်ကဒီစီဆိုင်မရောက်ခင်ပေါ့နော်အဲ့ဒီနမ်အော်ရာအဝိနာတော့အန်ဘတ်ခံရတာပေါ့အဲ့ဒီရန်ပေါ်မှာတော့အာအင်ဒိုနီးရှားရဲ့အာတန်တမန်နီပါတယ်နော်စင်ကာပူတန်တမန်နီပါတယ်နောက်ပြီးအဟာပေါ့အဲ့ဒါကျတော့သူတို့ဝင်ခံပြရပါတော့ဒီခံရပေါ့ဒီငါချက်ချက်တော့ပေါ့နော်အဲ့လိုမျိုးဟိုဖြစ်သွားတာပေါ့နော်အဖြစ်ခဲ့တော့မရှိဘူးအဲ့မှာတော့ရေကားတော့မှန်ကွဲသွားတော့ဘာလို့တော့မဖြစ်ဘူးလို့တော့ပြောတယ
်ရင်းနှီးတဲ့အတူ PNL ကိုယ်စားလှယ်နဲ့ရှမ်းပြည်နယ်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေလိုက်ပါလာခဲ့ပြီးတော့လူညူရေးအဖွဲ့တွေကပြန်လည်ပြစ်ခတ်တဲ့အချိန်မှာချုံခိုတိုက်ခိုက်တဲ့အဖွဲ့ကထွက်ပြေးသွားခဲ့ပါတယ်တိုက်ခိုက်တဲ့အဖွဲ့ကတော့အခုချိန်ထိဖော်ထုတ်နိုင်ခြင်းမရှိသေးကြောင်းပြောပါတယ်အာဆီယံတန်တမန်အဖွဲ့ဟာစီဆိုင်မြို့ PNL လို့ဆက်ဆံရေးရုံးမှာစစ်ဘေးရှောင်မိသားစု၁၀စုနဲ့တွေ့ဆုံမှုအတွက်ပြင်ဆင်ထားတာပါသူတို့တွေယူလာတဲ့ထောက်ပံ့ရေးပစ္စည်းတချို့ကိုတော့ဝင်ငှပေးလိုက်တဲ့အကြောင်းနဲ့ကျန်တဲ့စစ်ရှောင်ပြည်သူအားလုံးကိုရေရှည်အထောက်ပံ့တွေဆက်ပေးနိုင်မှုအတွက်ဆက်ပြီးတော့ဆွေးနွေးသွားဖို့ရှိတဲ့အကြောင်းခွန်ထွန်းတင်ကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းကစစ်ရှောင်တွေအတွက်အကူအညီရေးဆောင်ရွက်ပေးနေသူတူကတော့လက်ရှိမှာစီဘေးရှောင်ပြည်သူတွေအတွက်စားနပ်ရိက္ခာလိုအပ်နေတယ်လို့မိုးရာသီဝင်ရောက်တော့မှကြောင့်အမိုးကာတွေလည်းလိုအပ်နေတယ်လို့ပြောပါတယ်
။အခုစစ်ဆောင်တော့ဒီစီဆိုင်မှာဒီလားပဲဆိုင်ဆောင်တော့ရှိတယ်။ဒီအပီဆိုဒီတိုင်းကိုသူကခါလာပုံခါလာပြီးပြေးခွင့်လည်းတန်ဟာကျတော့ဒီမှာရှိတဲ့ driver ဖွဲ့တွေအဲ့ဒီလည်းပြေးခပ်ပန်းပြီးတော့သူတွေပြောင်းလုပ်တဲ့ဟာပဲရှိတယ်။အခုဘရမလာမပြေးနိုင်တဲ့ခါကျတော့ဒီလားဆိုဆိုင်ဆောင်တော့အဲ့လိုလေစတပိုင်းဆိုလည်းငါကလုံထားရအမိုးတွေလမ်းနောက်ပြီးတော့ဝါရဲလို့ကပိုးတွေထိုးပြက်နေတာပြက်ကုန်တယ်ပေါ့အရှိန်အသေးလေးဟာပြက်ကုန်ခဲ့တယ်လေခါတော့ရှိတယ်ပေါ့
လောလောဆယ်စီဆိုင်မြို့နယ်မှာစစ်ရှောင်စခန်း40ကျော်လောက်နဲ့လူကြီး8000ဝန်းကျင်လောက်ရှိနေတာပါဒီစစ်ရှောင်တွေဟာ2020ခုနှစ်လောက်ကတည်းကရောက်နေတာလည်းဖြစ်ပါတယ်တနင်္ဂနွေနေ့တုန်းကပြစ်ခတ်မှုဖြစ်ပွားတဲ့နေရာဟာပို့အမျိုးသားကိုပိုင်အုပ်ချုပ်ခွင့်ရနေပြီဖြစ်ပြီးတော့PNE ခေါ်ပအိုးပြည်သူစစ်အဖွဲ့တွေထိန်းချုပ်ထားတဲ့နေမည်ဖြစ်ပါတယ်။မြမရေးပါဝင်ဒေတာရင်းပြည်ထနာတွေကိုဆွေးနွေးမဲ့အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ရက်ပိုင်းအလိုမှာပဲကြုံခဲ့ရတဲ့ဒီတိုက်ခိုက်မှုတွေအာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုကပြည်တင်ရှုတ်ချပြီးတော့ပြည်သူလူထုဒုက္ခရောက်စေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ချဖို့လဲတောင်းဆိုခဲ့ပါတယ်။တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုဟန့်တားနိုင်မှာမဟုတ်တဲ့အကြောင်းလဲဒီကနေ့ပဲပြောဆိုခဲ့ပါတယ်ရှင်
။မင်းမြတ်ကစင်အောင်ပြောပြခဲ့ပေးခဲ့တာဖြစ်ပါတယ်ရှင်။စစ်ကောင်စီဘက်ကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအဖြစ်နဲ့ဆွဆွဲခဲ့ပြီးတော့ဒီပြစ်ခတ်မှုကြောင့်လူထိခိုက်ဒဏ်ရာရမှုမရှိဘူးဆိုတာကိုသတင်းထုတ်ပြန်ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့အနီးတစ်ဝိုက်မှာလုံခြုံရေးတပ်ဖွဲ့တွေနေမြေရှင်းလင်းခဲ့ကြောင်းကိုလည်းပြောဆိုထားပါတယ်ရှင်။ ဆက်ပြီးတော့ရှမ်းနဲ့ကရင်နီဘက်ကအစီအရေးအခြေအနေကိုပြောပြပေးပါမယ်။ရှမ်းနဲ့ကရင်နီဒေသမှာလေကြောင်းတိုက်ခိုက်မှုအပါအဝင်ဒီအပိုင်းမှာတိုက်ခိုက်မှုတွေဖြစ်လို့ဘေးလွယာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။အရက်သားတွေရှိတဲ့နေရာမှာနားမှာလည်းလက်နက်ကြီးကြီးကြားရောက်မှုတွေရှိလို့သူတို့စိုးရိမ်နေကြတာပါ။ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်။
ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းမြို့နယ်စပ်မှာဒီကနေ့စောပိုင်းအထိပစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကလေကြောင်းကားပါတိုက်ခိုက်တာတွေကြောင့်လဲဒေသခံတွေစိုးရိမ်နေကြတာပါ
ပစ်ခတ်မှုရှိတယ်မဆင်မနေ့ရောဒီနေ့ရောဘောနော်ပြင်းနေကြဆင်လက်နေကြီးရောဖဲခုံကဖဲလက်နေကြီးလည်းပြစ်တက်တယ်ပြီးတော့အဲ့ဒီလက်နေငယ်တွေလည်းသူတို့ရှင်ရှင်ပြင်းနေပစ်ခတ်နေကြရှိတယ်ဘောနော်အတန်တွေလည်းကြားနေရတယ်လင်းရင်လည်းလာတယ်ဆင်ပြင်းနေလေလေဆက်ရအောင်နော်။လေလေကြီးတို့တို့ချင်းပြခတ်တာပဲလို့ဆိုရင်အလားမဆိုရင်ရောလေရင်လည်းလာတယ်ဆိုတော့ကိုကကြောက်နေရတယ်မျိုးပေါ့နော်။ဆိုရင်ပို့ဆိုရင်ရတယ်မျိုးပေါ့နော်။ဒီတော့ခုတလောပြတယ်လေရင်လည်းဆိုရင်တော့ပို့စိတ်တယ်ပေါ့နော်
။မကြသေးခင်ကသခိုင်းတိုင်းအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူအများအပြားတေဆုံးခဲ့ရတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနောက်ထပ်လေကြောင်းကတိုက်ခိုက်တဲ့သတင်းတွေထွက်ပေါ်နေတာပါ။စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်အရက်သားတွေမကြခဏထိခိုက်သေးကြရတဲ့အတွက်လည်းဒေသခံတွေစိုးရိမ်နေကြပါတယ်
။ကြောက်ကြတယ်ချင်းအဲအဲလင်းလီလိုင်းတော့အိမ်မပြောဘူးနော်ဟိုပြီးခဲ့တဲ့လွန်ခဲ့တဲ့3ရက်လောက်ဆင်တော့ညတကောင်ဆင်လာတယ်3နိုင်ခွဲရနေမနေ့ချင်းနိုင်ထိလင်းနဲ့လာကျဲတယ်ပေါ့နော်အဲ့ဒီဒီတောင်စလုံးတို့ခဲနောက်နောင်လုံးတို့ခဲအဖက်ဒီဆိုလင်းနဲ့လာတယ်ပြီးတော့ရွာဖက်မှာလင်းဝဲလာတော့နော်အတန်ကျဲကြီးလည်းနဲ့ချမလဲကြောက်တော့နော်မျိုးပေါ့ကလေးငယ်တွေလည်းရှိတယ်ဆိုတော့အော်ဗလာနည်းနည်းလုံးချုံနေနေရပဲသမီးရမျိုးပေါ့နော
်တချိန်တည်းမှာပဲကြရပြည်နယ်ဒေသအခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းမှာလဲစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်အရက်သားတွေနေထိုင်တဲ့နေရာအနီးလက်နက်ကြီးကြီးတွေကြားရောက်တာကြောင့်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လဲဒေသခံတယောက်ကပြောပါတယ
်လက်နက်ကြီးကတော့ပစ်ခတ်မှုဒီနေ့ဘိုင်းလုံးလို့ပေါ့နော်ဒါပေမဲ့ဒီမှာတော့မကြအဲ့ဒီဟိုဘေးနားရွာဖက်မှာတော့ကြားတယ်သူတို့မနေ့မနေ့ပဲမထုလဲညာပဲညာပဲမထုလဲနေ့လဲပဲနေတိုင်းလိုလိုအဲ့လိုမျိုးထုနေဒီမနေ့တော့မကြောက်ပဲမနေ့ကထိတော့နေ့တိုင်းထုတယ်။ဒါနဲ့တက်ကွဲတော့မဖြစ်ဘူးဆမဒီဘက်မှာတက်ကွဲမဖြစ်တဲ့နဲ့သူတို့ပါသူတို့အဲ့လိုမျိုးလှမ်းထုတာ။ကြာရှိတာရှိတယ်ဒီမှာကျွန်တော်တို့နေတဲ့ညလဲမှာပေါ့နော်။ညာရဲ့အပြင်ဘက်မှာလည်းဗန်းနေကြတယ်ကြာရှိလာကြတယ်သူချောင်းနေရရောလက်နဲ့ကြီးနဲ့လည်းထုတယ်နောက်လူကြီးနဲ့လည်းထုတော့လေကြောင်းရတာပေါ့။
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကင်တိုက်ခိုက်မှုတွေကြီးထွားလာရကနေရဲစွန့်ခွာရသူတွေလည်းတိုးလာနေတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီလာတဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာပြည်တွင်းဒုက္ခသည်တသန်း8သိန်းရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
ကိုစံကြောပါရှင်ဆက်ပြီးတော့မွန်ပြည်နယ်ဘက်ကစီရေးအခြေအနေကိုတဆက်တည်းတင်ပြပေးကြပါရစေ။ကရင်မျိုးသားစီယုံတက်မဟာ6အခြေစိုက်ပြီးတော့လှုပ်ရှားတဲ့မွန်ပြည်နယ်ရေးမြို့နယ်မှာစစ်ကောင်စီဘက်ကဒီရက်ပိုင်းမှာလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါရစေ။ဒီလိုတိုက်ခိုက်တဲ့အတွက်ဒူးပလာခရိုင်မှာတော့ယာနဲ့ချီတဲ့ဒေသခံတွေတိမ်းရှောင်နေကြရပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရစေ
။ကရင်မျိုးသားစီယုံတက်မဟာ6ထိန်းချုပ်ရာဒူပလာယာခရိုင်မွန်ပြည်နယ်ရေးမြို့နယ်တဲကဘဲလက်မှုကျေးရွာအုပ်စုဝါပသဲကျေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံ900ထက်မနည်းစစ်ဘေးရှောင်နေရတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ည7နာရီ10နာရီကျော်7နာရီလောက်မှာမိုင်းဒီနဲ့ရောက်လာရင်ဘာမှတိုက်ဖို့လည်းမရှိပါလည်းမရှိပဲနဲ့ရွာတွေကတော်လိုင်းတမားတွေရှိတယ်ဆိုပြီးရွာတွေကဒါကြီးပြစ်ချပါလာအဲ့လိုပါဒါသာတရားတော့ထိသွားတယ်ကြတာရအကုန်လုံးထွက်ပြရတာပါဒီလိုဒုက္ခသက်ခံရှိတဲ့စုသက်ပါပြရတော့ဘာမှတော့မမီနိုင်တချို့ဆိုလို့ရှိရင်လူကြီး၄-၅လောက်တော့ရှိမှမှာလေအများကြီးပဲအလားတော့ရှိမှထဲမှာပါအဲ့ဒီနေ့ထွက်ပြနေကြတော့ဘာရောမှမနေရတော့သူကရောမှလည်းဘိုးလုံးမျိုးပြောဘယ်ချိန်လေးလာမလဲလေးလာကျဲမလဲဒါပဲစောင့်ကြည့်နေက
ြဝါပသဲကြီးရွာစာတင်ကျောင်းအနီးပတ်ဝန်းကျင်ကိုစစ်ကောင်စီတပ်ကတိုက်ခိုက်ရေးနေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေရဲ့စာတင်ကျောင်းတွေနဲ့ကရင်ကျေးရွာတွေ9ရွာထက်မနည်းစစ်ဘေးရှောင်နေရပါတယ်။ဒီကနေ့မနက်မှလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်သေးတယ်လို့လည်းဆိုပါတယ်။ဒီကနေ့မနက်ကထိခိုက်သေးဆုံးမှုတွေကတော့မသိရသေးပါဘူး။အလားတူမေလ6ရက်နေ့တုန်းကလည်းကျုံတိုးမြို့နယ်တဲကကျေးရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။စစ်ကောင်စီကတော့လေကြောင်းတိုက်ခိုက်မှုတွေအများဆုံးလုပ်တာက KNU တပ်မဟာ9နဲ့အခုတပ်မဟာ6ထိန်းချုပ်နယ်မြေတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေထိခိုက်သေးဆုံးတာတွေလည်းမကြာခဏဖြစ်ပေါ်နေပါဗျ။အခုလိုမျိုးလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ရှိနေတာကြောင့်စ 当人民离家设备上离家来，你也没见人家了哈，等你找到比批八的先。
没，马德林被不给了批八的先，是比如台南个马金巴梅，推出预告片，密码人家也报一克南吉古，是比店家被骂的。台南个马拉梅梅拉十年的马，金巴梅推出预告片，这人家也把的弟弟个没说使用木里弄泥巴的，密码水表录的马伢子系列，台南个也预告片也来个，台马系列的单列系列密码人家打的打么卡片的。မြန်မာနိုင်ငံရဲ့အပေါ်မှာတက်ရောက်မှုတွေရှိနိုင်တာပါ။ဘန်ကောက်မြို့ကနေကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါဗ
ျ။အခုဒီချိန်ကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲမြန်မာတွေအတော်များများစိတ်ဝင်စားကြတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ခေါင်းဆောင်တွေနဲ့လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့အကြားရင်းနှီးမှုရှိနေတာကြောင့်ဒီရွေးကောက်ပွဲကတဆင့်အစိုးရအပြောင်းလဲဖြစ်ပေါ်ပြီးမြန်မာပေါ်ထားတဲ့ထိုင်းအစိုးရရဲ့ policy လဲပြောင်းလဲလာမလားဆိုတဲ့မျှော်လင့်ချက်တွေရှိနေတာဖြစ်ပါတယ်။လက်ရှိအဓိကအတိုက်ခံပါတီလဲဖြစ်အခုချိန်ထိကောက်ယူထားတဲ့လူထုစစ်တမ်းတွေမှာထက်ကနေဦးဆောင်နေတဲ့ပါတီတွေလဲဖြစ်တယ်လို့မဟာမိတ်ဖွဲ့ထားတဲ့ပါတီတွေလဲဖြစ်ကြတဲ့ဖွဲ့ထိုင်းနဲ့ Move Forward ပါတီတို့ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုစန့်ကျင်ကန့်ကွက်ကြောင်းကြေညာချက်အသီးသီးထုတ်ခဲ့ကြတဲ့အတွက်လဲဒီညွန့်မောင်းနှစ်ပါတီအနိုင်ရဖို့မြန်မာတွေအကြမျှော်လင့်ချက်ထားသူတွေများလာနေတာပါဖွဲ့ထိုင်းပါတီရဲ့ဝန်ကြီးချုပ်ကိုယ်စားလှယ်လောင်း3ဦးထဲက2ဦးဖြစ်သူစရထာသာဗီစင်ကတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစိုးရိမ်စေရမလို့ပဲနိုင်ငံအကြားလက်တွဲဆောင်ရွက်နိုင်တဲ့အခြေအနေတွေရောက်လာရေးအတွက်မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပေါ်ထွန်းလာတာကိုလိုလားကြောင်း VOA ထိုင်းဌာနနဲ့တီးတန့်တွေ့ဆုံမင်းမြန်ကမှပြောကြားခဲ့ပါတယ်
Look at Myanmar they have 70 million peopleWe also have 70 million people. They lag behind us in most areas in terms of business development, infrastructure
development. မြန်မာနိုင်ငံမှာလူရေတန်း80လောက်ရှိပါတယ်။ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းတန်း80လောက်ပဲရှိတာပါ။ဒါပေမဲ့မြန်မာနိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုနဲ့အခြေခံအဆောက်အဦဖွံ့ဖြိုးမှုအပါအဝင်ကဏ္ဍပေါင်းစုံမှာကျွန်တော်တို့ထက်အများကြီးနောက်ကျကျန်နေခဲ့ပါတယ်။တကယ်လို့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ဒီမိုကရေစီဆိုင်ရာအညွှန်းအကိန်းတွေတိုးတက်လာအောင်လုပ်နိုင်မယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ပြီးတော့ကျေးဇူးချမ်းသာလာအောင်ထိုင်းနိုင်ငံကအများကြီးကူညီပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်။နိုင်ငံတစ်ခုကိုတိဆောက်ပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့မေးတာကတော့အစဉ်လာအဖြစ်နှစ်နိုင်ငံအကြားအားကောင်းတဲ့စစ်ဖက်ဆက်ဆံရေးရှိခဲ့တဲ့အကြောင်းလူ့အခွင့်အရေးကိုလေးစားလိုက်နာဖို့လိုအပ်တဲ့အချိန်ထဲမှာပဲမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုတွေအပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအတွက်ထိုင်းအစိုးရကကြက်မှလှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကိုသူတို့အစိုးရဖြစ်လာတဲ့အခါထိုင်းစစ်တပ်ကိုတွစ်ဆုံပြောကြားသွားမယ်လို့လည်းဖွဲ့ထိုင်းပါတီရဲ့ဝန်ကြီးချုပ်ကိုယ်စားလှယ်လောင်းစရသာတာဗီစင်ကပြောပါတယ် ISP မြန်မာသူတေသနအဖွဲ့ရဲ့ဆက်သွယ်ဆက်ဆံရေးညွှန်ကြားရေးမှူးဦးအောင်သူငင်းကတော့ထိုင်းနိုင်ငံမှာတီဇဲဘျူရိုကရေစီရန်တရာအရာတက်လာတဲ့အစိုးရကနိုင်ငံခြားရေးမူဝါဒကိုချက်ချင်းပြောင်းလဲလှုပ်ဆောင်ဖို့မလွယ်ကူဘူးလို့ပြောပါတယ်
ထိုင်းနိုင်ငံမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ဆုံးဖြတ်တာကဟိုတက်လာတဲ့အစိုးရကအပြောင်းလဲလုပ်နိုင်ချေနေပါတယ်။နောက်သူတို့မှရှိတဲ့ဘယ်လိုကရေစီပေါ့နိုင်ငံခြားရေးဝန်ကြီးဌာနတို့နောက်တစ်ခါကျတော့စစ်တပ်ပေါ့နော်။ဆိုတော့အဲ့ဒါတွေကနေပြီးတော့ပို့ပြီးတော့ပလွန်မှုခြေလှယ်ထားတဲ့အနေအထားမျိုးများပါတယ်။များတဲ့အခါကျတော့နောက်တစ်ခွက်ကျတော့ထိုင်းရဲ့သူတို့ရဲ့အကျိုးစီးပွားပေါ့နော်။အကျိုးစီးပွားအနေအထားမှာမြန်မာပြည်မှာဟိုကျွန်တော်နားလည်သလောက်ဆိုရင်ဘယ်လိုအစိုးရမျိုးတည်းသူတို့ကဆက်ဆံပါပဲ။နောက်သူရဲ့အကျိုးစီးပွားတွေရှိနေတယ်။နောက်တစ်ခုကကျတော့ဟိုစစ်တပ်ချင်းလဲပဋိပက္ခဖြစ်ချင်တဲ့အနေအထားမျိုးတွေမရှိပါဘူး။နောက်တစ်ခါနေဆက်တည်ငြိမ်ရေးလိုချင်တယ်ဆိုတော့ဒါမျိုးတွေကျွန်တော်တွေးရပါတယ်
။တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အလုပ်သမားဖွံ့ဖြိုးတိုးတက်ရေးဌာနကမဝေဖြိုးကတော့ဒီရွေးကောက်ပွဲမှာဘယ်ပါတီပဲအနိုင်ရရရွှေပြောင်းအလုပ်သမားတွေအရေးကိုလှုပ်ပေးဖို့မျှော်လင့်ကြောင်းပြောပါတယ
်။ဒီမှာအနေနဲ့မျှော်လင့်တာကတော့ဒီဘယ်ပါတီပဲတက်တက်ရွေးကောက်ပွဲပြီးရင်တော့အလုတ်သမားတွေအတွက်ပေါ့အလုတ်သမားဘာလို့ဘာကြောင့်လဲဆိုတော့အခုကနောက်ပိုင်းကကျမတို့လည်းတည်တဲ့အတိုင်းပဲမြန်မာပြည်နိုင်ငံရဲ့အခြေအနေကြောင့်တနေ့ထက်တနေ့နေ့စဉ်နဲ့အမျှထိုင်းနိုင်ငံကိုတရားမဝင်တဲ့ရွှေပြောင်းအလုတ်သမားတွေများလာတဲ့အတွက်ကြောင့်မလို့ဒီလိုအလုတ်သမားတွေကိုဒီဆောင်ရွက်ဆောင်တဲ့အထောက်အထားအတိတ်တွေလုပ်ပေးစေခြင်းနဲ့ပေါ့နော်အဲ့လိုမျိုးလဲရမယ်လို့မျှော်လင့်တယ်အလားတူပဲဒီအလုတ်သမားတော်တော်များများကသူတို့မှမိသားစုဝင်တွေဖြစ်တဲ့အတွက်သူတို့ကြီးပဲလာလို့မဟုတ်ဘူးပေါ့သူတို့ရဲ့နောက်ကနေကပ်ပါလာတဲ့ကလေးတွေလည်းရှိသေးတယ်ပေါ့နော်။ဆိုတော့ကလေးတွေကမြန်မာပြည်မှာမွေးတဲ့အတွက်သူတို့စီမှာထိုင်းရဲ့မွေးခြင်းကတော့ဘလို့မှမရှိနိုင်ဘူး။ဆိုတော့ဘလို့ပဲပြောသူတို့မိဘတွေနဲ့အတူရောက်လာတဲ့ထိုင်းနိုင်ငံမှာဟိုထိုင်းနိုင်ငံကနေပြီးတော့ဒီတက်လာတဲ့အစိုးရတရအနေနဲ့ဒီကလေးတွေပေါ့နော်အထောက်အထားတစုံတရာလုပ်ပြီး
ညမျိုးကိုလည်းကျမတို့ကညှော်လင့်တယ်ပေါ့အဓိကကတော့ဒီအချက်၃ချက်ကိုဟိုဘယ်ပါတီနဲ့နိုင်ရှင်းပြလို့ကျမတို့ကညှော်လင့်တယ်ပေါ့အထူးတွေရုပ်ောက်ပွဲအတွက်ထိုင်းပြည်သူတွေဟာလာမယ့်မေလ14ရက်တင်းနေငွေနေမှာမဲပေးကြတော့မှာပါအဓိကအတိုက်ခံပါတီ Four time party net Mohammed move forward party roga a ku chain thi lulu sit tan ni ma the ka usaw ne bi let si win ji chou prayo chan o chan ne tu ye nyin yot daw thain myo ta party UTN ga lo tatya nya ma shi ni ba le let si win ji chou prayo chan o cha ha democracy nila na ja ywe kaot tin myaw tha de aso ya than ga 2014 ku ne ma ana tain yu ga bi let si a chain thi win ji chou ya du ko set yu tha la chaung di yok kaot pwe ha si au chou ye ga ne democracy a che khain la aw ပြုပြင်ပြောင်းလဲဖို့အခွင့်လန်းကောင်းတစ်ခုဖြစ်မယ်လို့ထိုင်းနိုင်ငံရဲ့လှုပ်ရှားသူတွေနဲ့တုံ့တက်သူတွေကမျှော်လင့်နေကြပါတယ်။မေလ9ရက်မနေ့တော့ကပြုလုပ်တဲ့ဂျိုတင်မဲပေးပွဲအတွက်လူပေါင်း2000ကျော်ကဂျိုတင်စီးရင်ပေးထားကြတယ်လို့ထိုင်းမီဒီယာတွေမှာရေးပါတယ်။အခုနေ့ရုပ်ောက်ပွဲအတွက်မဲပေးခွင့်ရှိသူကတော့50နှစ်တန်းရှိပါတယ်။အမှတ်နေရာ950အတွက်ပါတီပေါင်း20ကကိုယ်စားလှယ်လောင်းနေဝ
င်းရွေးကောက်ပွဲသတင်းကိုကိုစောဝင်းလိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာကြီးငိမ့်ကြံဖို့ဒီရေးဆွဲတဲ့ပကြီးတွေအကြောင်းကိုတင်ပြပေးကြပါရစေမြန်မာနိုင်ငံပါဝင်ကဘာမှာဖြစ်ပွားနေခဲ့တဲ့ဖြစ်ပွားနေစေစစ်ပွဲတွေကြောင့်အပြစ်မဲ့တဲ့စစ်မြေပြင်ကြားကမြေစာပင်ဖြစ်ရတဲ့ပြည်သူတွေရဲ့အခြေအနေကိုဖော်ကျူးထားပြီးတော့ခွဲခြားဆက်ဆံခံရမှုတွေမရှိဘဲနဲ့ကဘာကြီးငိမ့်ချမ်းတာယာစီဖို့ဆိုတဲ့အိမ်မက်လို့အမည်ပေးထားတဲ့ပကြီးပြပွဲအကြောင်းကိုဘန်ကောက်မြို့ကနေမတ်ညိုညိုလင်းကတင်ပြထားတာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံကပကြီးဆရာတဦးရဲ့ Dreams အိမ်မက်များလို့အမည်ပေးထားတဲ့ခေါင်းစဉ်နဲ့ပကြီးပြကန်းတစ်ခုကိုထိုင်းနိုင်ငံဘန်ကောက်မြို့ရဲ့မြို့လေစီးလုံရက်ွက်နားမှာရှိတဲ့ Central The Original အဆောက်အဦရဲ့စရုပ်ထထံမှာဖွင့်လင့်ပြသထားပါတယ်။နာမည်ကျော်ပကြီးပညာရှင်တဦးဖြစ်တဲ့ဆရာခင်စောလတ်ရဲ့မြန်မာနိုင်ငံကစစ်မဲ့ဖြစ်ပွားနေတဲ့နေရာဒေသတွေအတွင်းမှာနေထိုင်နေကြရတဲ့အပြစ်မဲ့ပြည်သူတွေရဲ့ဘဝအခြေအနေတွေကိုစစ်ပွဲငြိမ်းချမ်းရေးအိမ်မဲဆိုတဲ့အကြောင်းအရာတွေနဲ့ဖော်ကျူးရေးဆွဲထားတဲ့ပကြီးကားတွေဖြစ်ပါတယ်။ဒီပကြီးကားတွေကစစ်ပွဲတွေဖြစ်ပွားပြီးဆိုရင်တစ်ဖက်ဖက်ကရှုံးတယ်ပဲဖြစ်စေနိုင်တယ်ပဲဖြစ်စေတကယ်တမ်းအရှုံးနဲ့ရင်ဆိုင်ရသူတွေကအဲ့ဒီစစ်မြေပြင်တွေကြားမှာနေထိုင်နေကြရတဲ့သူတွေပါဆိုတော့သူ့ရဲ့တွေးခေါ်ချက်ကိုထင်ဟပြသဝင်ငါလိုက်တာလည်းဖြစ်ပါတယ်
။ The theme of this exhibition apparently is lament for destruction of war and whatnot. And I have, and I'm sure others do, a similar feeling seeing coverage of what's happening in Ukraine. Sometimes I'm like,
ဒီပြပွဲရဲ့ရည်ညွှန်းချက်ကစစ်ပွဲကနေပျက်စီးခဲ့တာတွေအပေါ်ညှိတွားခံစားခဲ့ရတာကိုဖော်ပြနေပါတယ်။ Ukraine မှာဖြစ်နေတာတွေနဲ့တူညီတဲ့အဖြစ်အပျက်မျိုးကိုကျွန်တော်လိုပဲတခြားသူတွေလည်းခံစားရမှာပါ။ဒါတွေကတိတ်ကိုတရားလွန်နေပါပြီ။ကျွန်တော်တို့ထပ်ပြီးမမြင်ကြတော့ပါဘူး။လူတွေကအတိတ်ပင်မဲ့တင်နေရတာမျိုးထပ်တူခံစားရပါတယ်။မြန်မာနိုင်ငံကစစ်အုပ်ချုပ်ရေးနဲ့အာဏာရှင်အကြောင်းကျွန်တော်သိမသိပါဘူး။ကျွန်တော်နဲ့သက်ဆိုင်တာတစ်ခုကတော့ကျွန်တော်မြို့အနီးအနားမှာရှိတဲ့ Detroit မြို့ဟာအမေရိကန်သတင်းသမား Danny Fenster ကိုထောင်ထဲမှာလာရီအကြာကြီးချုပ်နှောင်ထားခဲ့တာပါ။ကျွန်တော်ကသူနဲ့ဘန်ကောက်မှာလုပ်ငန်းတူတူလုပ်ခဲ့ဘူးပါတယ်။သူအဲ့ဒီမှာကြုံခဲ့ရတာတွေကိုအားလုံးကြားလိုက်ရတော့တုန်လှုပ်ရပါတယ်။သူ့လိုလူမျိုးကိုထောင်ချတယ်ဆိုတာဟာအတိတ်ပဲမဲ့လွန်ပါတယ်။ဒါကြောင့်မြန်မာပြည်မှာနေ့တိုင်းဒီတာမန်လူတို့ကြုံနေရခံစားနေရတာတွေကတိတ်ကိုထိတ်လန့်စရာပဲဆိုတာအသေးချာပါပဲ
။လာရောက်ကြည့်ရှုကြသူတွေအနေနဲ့စစ်ပွဲတွေကြားမှာမိသားစုဆုံးရှုံးကြရသူတွေကိုယ့်ရဲ့အိုးအိမ်တွေကိုပစ်ခွာထွက်ပြေးကြရသူတွေရဲ့ဘဝတွေကိုသတိပြုမိပြီးမိမထားစီလိုတဲ့ဆန္ဒနဲ့ရေးဆွဲထားတဲ့စီစီပကြီးကား16ကားကိုမေလ21ရက်နေ့အထိပြသထားမှာပါ။ဆရာခင်စောလတ်ရဲ့ပကြီးကားတွေကိုအခုလိုထိုင်းနိုင်ငံအပြင်ဟောင်ကောင်၊တရုတ်၊စင်ကာပူ၊နီပေါ၊ဂျာမနီ၊ဘယ်လ်ဂျီယံအပါအဝင်နိုင်ငံတော်တော်များများမှလည်းတကူရောဒါမှမဟုတ်တခြားပကြီးပညာရှင်တွေနဲ့တွဲဖက်ပြသခဲ့တာတွေလည်းရှိပါတယ်။လူသားတွေအားလုံးငြိမ်းချမ်းပြီးကမ္ဘာကြီးမှာသဟဇာတာဖြစ်ဖြစ်နေထိုင်နိုင်ကြဖို့အတွက်ဒီပကြီးကားလေးတွေကတထောင်တနေရာကနေအထောက်အကူဖြစ်စေဖို့ဆိုတဲ့မျှော်လင့်ချက်နဲ့ဒီပကြီးကားတွေကိုရေးဆွဲခဲ့တာပါလို့လည်းဆရာခင်စောလတ်ကပြောဆိုထားပါတယ်ရှင်။
ကျွန်မညညလွယ်မှာ
ထိုင်းနိုင်ငံဘန်ကောက်မြို့ကနေမညညလွင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်နားဆင်ရဖို့ရှိပါတယ်။
ဒီအစီအစဉ်ကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေးတယ
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရ2023ခုနှစ်မေလ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည10:00နာရီထိအစီအစဉ်တွေကိုတော့ဒီ line meter 32နဲ့51တို့ကနေဓာတ်ရထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ်။ရိုဟင်ညာဒုက္ခသည်တွေကိုဒီလူမျိုးတုံးတက်ဖြတ်မှုဆွဲချက်နဲ့ ICJ မှာဂမ်ဘီယာကတရားစွဲဆိုထားတာကိုစစ်ကောင်စီဘက်ကခုခံခြေပရမယ်ရက်တိုးတောင်းတာကတော့တက်တက်အချိန်ဆွဲတာဖြစ်ပါတယ်လို့မြန်မာဒီမိုကရေစီရဲ့နဲ့လူခွေလှုပ်ရှားသူမဝဝေနုကပြောပါရယ်။ကျွန်မဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
မင်္ဂလာပါမဝဝေနုရှင်ခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မတို့ဒီကနေ့ပေါ့နော်ဒီဆွေးနွေးမယ့်အကြောင်းအရာကတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုရိုဟင်ညာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆွဲချက်နေပေါ့နော်နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုမြန်မာဘက်ကနေပြီးတော့ခုခံခြေပါလွာပေါ့နော်ဒီ counter memorial ကိုဒီတက်မှတ်တဲ့ရက်ကဧပြီလ24ရက်တက်မှတ်ထားတာကိုစစ်ကောင်စီဘက်ကအချိန်တိုးပေးဖို့ဆိုပြီးတော့သူတို့တောင်းဆိုတယ်အဗီယိုရနေပြီးတော့ဒီဆက်သွယ်မေးမြန်းတဲ့ခါမှာတော့စစ်ကောင်စီဘက်ကပြောတာကတော့ခိုင်လုံတဲ့အချက်လက်တွေထပ်ပြီးတော့ဖြည့်ဆွက်စရာရှိလို့ပါတဲ့သူတို့ဘက်ကတော့ရင်ဆိုင်မှုအစ်စ်မှာပဲဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဒီလိုမျိုးမြန်မာဘက်ကနေပြီးတော့တောင်းဆိုတဲ့အပေါ်မှာဂမ်ဘီယာဘက်ကလည်းလက်မခံမင်းနဲ့ပယ်ချတယ်ဒီတရားရုံးဘက်ကလည်းသူတို့ရဲ့တောင်းဆိုချက်ကဒီအချိန်ကာလကိုလက်မခံပဲအချိန်တလပဲတိုးပေးတယ်ပေါ့နော်ဆိုတော့ဒီလိုအခုလက်ရှိအခြေအနေပေါ်မှာမဝဝေနုအနေနဲ့ဘယ်လိုများရှုမြင်သုံးသပ်မိပါလဲရှင
်ဟုတ်ကဲ့ပါဟိုသူတို့စစ်တပ်ကနေပြီးတော့မှစစ်ကောင်စီကနေပြီးတော့မှ extension လုပ်ပေးဖို့ပေါ့နော်ဒီ deadline ကို April 24ရက်နေ့တင်ရမယ် deadline ကိုထပ်ပြီးတော့တိုးပေးဖို့ဆယ်လတောင်းဆိုရယ်ပေါ့နော်ဟိုကျမအနေနဲ့အဲ့လိုတောင်းဆိုမှုကိုကြည့်မယ်ဆိုလို့ရှိရင်ကျမမြင်တာကသူတို့ရတဲ့လောက်အချိန်ဆွဲဆန့်ထားပြီးတော့သူတို့ရဲ့ဒီအာဏာခိုင်မြဲအောင်တည်ဆောက်ဖို့သူတို့ကြိုးစားမှဲ့ပေါ့နော်အဲ့လိုမျိုးလေးရှိရယ်သူကတကယ်တမ်းကျတော့ဒီအ counter memorial တင်ဖို့ကိုသူတို့အချိန်အများကြီးပေးထားပြီးသားဖြစ်တယ်ပေါ့နော်အမှမှုဆက်ရဲကဆိုအခု29လ30နီးပါးသူတို့အချိန်ရခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတဲမှာဒါပြင်ဆင်ထားခဲ့ရမှာဖြစ်တယ်ပေါ့နော်ဂမ်ဘီယာကနေပြီးတော့မှတင်သွင်းထားတဲ့ memorial ကအဲ့ဒီ memorial ကိုသူတို့ဘာသာပြန်ဖို့လိုရဲဆိုတဲ့အချက်တွေပြီးလို့ရှိရင်သူတို့တက်တေကြီးစီကနေပြီးတော့တက်တေတွေကိုဒီ witness testimony တွေပေါ့နော်အဲထွက်ဆိုချက်တွေသူတို့ကောက်ခံဖို့လိုရဲဆိုတဲ့အချက်တွေနောက်သူတို့ကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့လို့လဲကြံ့ကြာမှုတွေရှိနေပြီးတော့သူတို့အာနာသိမ့်လိုက်တဲ့အတွက်ကြောင့်မို့လို့လဲအဲသူတို့အာနာသိမ့်မှုဖြစ်စဉ်ကြောင့်ဒီအလုပ်တွေမှာကြံ့ကြာသွားတယ်ပေါ့ဆိုတဲ့ဟာမျိုးကိုသူတို့ request letter ထဲမှာထည့်ထားတယ်ပေါ့ဆိုတော့ဟိုတရားရုံးဂမ်ဘီယာအနေနဲ့ကတော့ဒီအချက်တွေကိုပြန်ပြီးတော့မှဟိုခုခံကြည့်ခုခံပြီးတော့မှပြန်လဲအဲခြေပပြီးတော့ဆောက်လာပြန်တင်တာပေါ့အငင်းပယ်ပြီးတော့လေဆိုတော့တရားရုံးကတော့ဒီတခါမတင်တော့ဒါသူတို့အမှုအတွက်လည်းနဲ့နာသွားမယ်ပေါ့နော်ဒီထက်ပို့ပြီးတော့တိုးပေးမယ်လို့တော့ကျွန်တော်မထင်ဘူးရုံးကလည်းလေ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုကသူကဒီဧပြီလ24ရက်ကနေပြီးတော့တလတိုးပေးလိုက်တယ်ဆိုတော့သူတို့တောင်းတာ10လပေါ့နော်အခုဒီတရားရုံးဘက်ကတလပဲသူပေးလိုက်တယ်ဆိုတော့အဲ့ဒီတက်တန်းတလအတွင်းမှာရောသူတို့ဘက်ကဒီစနစ်တကျပေါ့နော်ခြေပနိုင်ဖို့ပြင်ဆင်နိုင်ကြရောရှိသလားနောက်သူတို့ပြောတဲ့ဒီရွှေ့ဖို့ပြောတဲ့အကြောင်းပြချက်တွေထဲမှာလည်းဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေသူတို့ပြန်ယူဖို့အတွက်ကိုလည်းတပ်တွေခံချက်တွေယူဖို့အချိန်ယူရဲဆိုတဲ့အချက်တစ်ချက်လည်းပါတယ်နောက်ဒီ February 1ကအောက်ချုပ်တဲ့သူအပြောင်းလဲရှိလို့ပါဆိုတဲ့ဟာတွေပြောထားတယ်ဆိုတော့ဒီတလလို့တရားရုံးကပြန်ပေးလိုက်တဲ့ဥစ္စာကောဒီလိုတရားလာပြီးရင်ဆိုင်မဲ့မြန်မာဘက်ကဒီဟာကိုသူတို့ဒီတလအတွင်းမှာရောလုံနိုင်ချေရှိမယ်လို့ထင်လားမဝင်ဘူးဘလို့မြင်ပါလဲရှင်
သူတို့ထောက်ထားတွေစုရဲဆိုတဲ့ဟာကစုစရာမရှိဘူးလေသူတို့ကိုနှိုက်ကဒီဒီလိုမျိုးလူမျိုးလုံးတက်ဖြတ်မှုကိုအစီအစဉ်တကြနဲ့နှစ်ပေါင်းမြောက်များစွာကျူးလွန်ခဲ့တာဖြစ်တဲ့ပြီးရင်ဒီ2016 2000 စက်ခွန်မှာလည်းဒီမိုကရေစီကိုအရေးချုံပြီးတော့ဒီကဘာယူပြီးတော့လေဒီလိုမျိုးလူမျိုးတွေတက်ဖြတ်မှုတွေကိုကျွလွန်ခဲ့တာဖြစ်တယ်ဒီလိုမျိုး witness တွေပေါ့ဒီ victim တွေဇာနေပြီးတော့ကျွလွန်ခံရသူတွေဇာနေပြီးတော့မှာထွက်ဆိုချက်တွေကောက်ခံမယ်ဆိုလို့ရှင်လဲဒါအတင်းကိုသူမျိုးတို့လင်းညာပြီးတော့ထွက်ဆိုခိုင်းတာမျိုးတော့လကောင်ဓမ္မမဟုတ်ရင်ခုနဖီအားပေးပြီးတော့မလုံးပေးပြီးတော့နှီးပေါင်းစုံနဲ့ထွက်ဆိုချက်ထွက်ဆိုခိုင်းတဲ့ထွက်ဆိုချက်တွေပဲရမယ်ဒီတိုင်းဒီတိုင်းနေကတော့ဒီကျွလွန်ခံရသူတွေကစစ်တပ်ဘက်ကနေပြီးတော့ထွက်ဆိုပေးမယ်အကြောင်းတရားကိုမရှိဘူးပေါ့နော်သူတို့ကိုဒီလောက်အထိဝလုံခြုံမှုတွေအကုန်လုံးဘဝသက်ရှင်နေဆိုင်နိုင်ခွင့်သူတို့နေရာနေသူတို့ကိုဒီလိုမျိုးနော်ဟိုကျမတို့မိတွေရှုပ်ပြီးတော့တက်ဖြတ်ပြီးတော့မောင်းထုတ်ထားတဲ့ဟာဘယ်သူကမှတော့သူတို့ကိုပေးမှာမဟုတ်ဘူးဆိုတော့သူတို့ရဲ့ဒီဆယ်လဆိုတဲ့ဟာကတကယ်ကိုသူတို့မှာခုခံနိုင်စွမ်းရှိလို့မဟုတ်ဘူးခုခံနိုင်စွမ်းမရှိလို့သူတို့ကအချိန်ဆွဲဖို့ကြိုးစားတာဖြစ်တယ်လို့အမ်တကယ်လည်းအထောက်ထားရစုမယ်ဆိုတဲ့စုစရာကိုဘာမှမရှိဘူးပေါ့နော်ကျမကပြောမယ်ဆိုအဲ့လိုပဲမြင်တယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီစစ်ကောင်စီကဒီဖေဖော်ဝါရီလ1ရက်နေ့အာဏာမသိမ်းခင်ရဲ့အချိန်မှာဒီလိုမျိုးမြန်မာနိုင်ငံနဲ့ဂမ်ဘီယာနိုင်ငံခြားနိုင်ငံတကာတရက်ခွင်ထဲမှာတွားပြီးရင်ဆိုင်တဲ့အခါမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့သူကိုယ်တိုင်လူကိုယ်တိုင်လာရောက်ပြီးတော့နိုင်ငံတော်တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အနေအထားရှိတယ်။ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကရောဒီလက်ရှိတရက်ခွင်မှာပေါ့ဒီလိုလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့ခုခံခြေပနိုင်ခွင့်အလားအလာကရောဘလို့အပြောင်းလဲရှိမယ်လို့ထင်ပါလဲရှင
်။ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဲအတုံးချခံလိုက်ရတာပဲစစ်တပ်ကသူ့ကိုတုံးချလိုက်တာလေပြီးတော့သူကနိုင်ငံရဲ့ဥရှောင်ဖြစ်နေတဲ့ခါကျတော့သူသွားမယ်တာဝန်ယူရမယ်ဆိုတဲ့စိတ်နဲ့သူကသွားတာဖြစ်တယ်လေအဲဒါချင်းနေချင်းခါပေါ်မူတည်ပြီးတော့ဖြစ်ခဲ့တာလည်းဖြစ်တယ်ပေါ့နော်အခုကျိုးဆောင်ထားတဲ့သူတွေကိုယ်တိုင်ပေါ့နော်အာသွားပြီးတော့မှတရားရင်ဆိုင်တယ်ဆိုတော့သူတို့မှကဖြန်ပြီးတော့ဖြည့်ရှင်းနိုင်တဲ့အထောက်အထားကိုကျမတို့ဒီကိစ္စကိုငင်းနိုင်တဲ့အခြေအနေကိုကျမတို့ရှိရလို့မမြင်ဘူးပေါ့နော်ဒါတော့မှဟိုဒါပေမဲ့တရားရုံးကြီးရာကိစ္စတွေဆိုတာကလည်းဒါကျမတို့တချို့ကိစ္စတွေကလည်းဒီလိုမျိုးဟိုဥပဒေဒီတရားရုံးရဲ့အသွားလာဥပဒေဆိုင်ရာဒီအခုခံနိုင်မှု argue လုပ်နိုင်မှုတွေပေါ်မှာလည်းမူတည်ရဆိုပေမဲ့အမှုအခင်းချင်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါအမှုအတွက်ဆိုလို့ရှိရင်တော့ဒါကျူးလွန်ထားတဲ့လူတွေကိုယ်တိုင်သွားရင်ဆိုင်တဲ့အတွက်ကြောင့်မို့လို့ကျူးလွန်ခံရတဲ့သူတွေအတွက်ကောင်းမယ်ပေါ့နော်ဒါအမှုအတွက်နောက်ကြောက်လို့ရှင်တော့ကျွန်တော်ထပ်ပြီးတော့ဒီတနိုင်ငံလုံးအနေနဲ့ဒီပေါ့ဒီဟာဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုမျိုးဟိုတွေ့ရမှုတွေရှိတယ်လဲဆိုတဲ့ဟာလေးလည်းကျွန်တော်ရှင်းပြချင်ပါတယ်ဟုတ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်မဆက်ပြီးတော့မေးချင်တဲ့ဟာကတော့ဒီအခုနိုင်ငံတကာတရားရုံးမှာမြန်မာလက်ရှိရင်ဆိုင်နေရတာကတော့2019ရခိုင်မြောက်ပိုင်းရိုဟင်ညာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုပေါ့နော်ဆိုတော့အခုဒီ2021အာဏာသိမ်းပြီးလိုက်တဲ့အချိန်မှာနှစ်နှစ်ကာလအတွင်းမှာတိုင်းဒေသတွေအပါအဝင်မြန်မာအများစုရှိတဲ့ဒီအလဲပိုင်းဒေသပေါ့နော်တိုင်းပြည်အလဲပိုင်းဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေပါလုပ်ပြီးတော့လူအစုလိုက်အပြုံလိုက်ရာနဲ့ချီပြီးသေဆုံးမှုတွေဖြစ်နေရပေါ့ဆိုတော့ဒီဆေးရသပွေးမှုမြောက်နိုင်တဲ့အလားအလာအနေအထားလည်းရှိနေတဲ့ခါကြတော့အခုလက်ရှိဖြစ်ခဲ့တဲ့ဒီရခိုင်မြောက်ပိုင်းရဲ့ဒီအခြေအနေအနေအထားနဲ့အခုလက်ရှိစစ်ကောင်စီဘက်ကထပ်ပြီးတော့မှကျူးလွန်ထားတယ်လို့ပြောလို့ရနိုင်တဲ့ဒီအမှုအနေအထားတွေရဲ့တရားစွဲဆိုနိုင်မဲ့အလားအလာတွေပေါ်မှာရောမဟုတ်ဘယ်လိုမျိုးများမြင်မိပါလဲရှင်
ဟုတ်ကဲ့ပါကျေးဇူးပါမှာဆိုတော့အခုကျမတို့ ICJ မှာရှိနေတဲ့အမှုကဒါရဇဝတ်တရားခုံရုံးမဟုတ်ဘူးပေါ့နော်ဒါရဇဝတ်ကြောင်းရဆွဲတဲ့တရားရုံးမဟုတ်ဘူးဆိုတော့ ICJ ရဲ့ဆုံးဖြတ်ချက်ကနေပြီးတော့ဓာတ်ရိုက်ဒီစစ်တပ်ကိုအရေးယူပြီးတော့မှအပြစ်ပေးနိုင်တာမျိုးမဟုတ်ဘူးသို့တော့ICJ ရဲ့ဆုံးဖြတ်ချက်ထွက်လာတယ်ပေါ့ ICJ ကနေအမိန်ထွက်လာတယ်ဆိုလို့ရှိရင်တော့ဒါကျမတို့စစ်တပ်ရဲ့လှုပ်ဆောင်ချက်တခြားသောလှုပ်ဆောင်ချက်တွေအခုလက်ရှိကျူးလွန်နေတဲ့ war crimes တွေဆေးရသွေးမှုတွေပြီးလို့ရှိရင်အဲလူသားမျိုးနွယ်စုတွေပေါ်မှာကျူးလွန်နေရသွေးမှုတွေဒါတတိုင်းပြည်လုံးပြည်သူတွေအပြစ်မဲ့ပြည်သူတွေကိုဒီလိုမျိုးကျမတို့အဲဟိုလေကြောင်းတွေတုံးပြီးတော့ဖြစ်အဲလေကြောင်းတွေတုံးပြီးတော့တမျိုးဒီအောက်ခြေမှာနော်နီးပေါင်းစုံနဲ့တက်ဖြတ်နေတဲ့ကိစ္စရက်တွေကိုကျမတို့အပြစ်ပေးရေးယူနိုင်ဖို့ဆိုလမ်းကြောင်းတွေကိုဒီအမှုကနေမှတစင်ပို့ပြီးတော့မှအ ပွင့်လာနိုင်တယ်လို့ထင်တယ်။အဲဆိုတော့အဲ့လိုဖြစ်လာတဲ့အခါကျရင်ခုနတခြားသောကျူးလွန်မှုတွေအတွက်ပါကျွန်တော်တို့တဘာတွေတွန်းတဲ့အခါမှာပိုလွယ်သွားမယ်ပေါ့နော်။ကိစ္စတနိုင်ငံလုံးရဲ့ကိစ္စအနေနဲ့ကျွန်တော်တို့တင်ရတဲ့အခါမှာခုနမြန်မာပြည်ကနေပြီးတော့ Rome Statute ICC ရဲ့ဥပဒေကိုလက်မဲ့မထိုးထားတဲ့အတွက်ကြောင့်မို့လို့အကုန်လုံးကိုကျွန်တော်တို့တင်လို့မရဖြစ်နေရ။တကယ်လို့ဒီ ICJ ကနေပြီးတော့မှထွက်လာတဲ့အမိန့်ကဒီမှာရgenocide ကျူးလွန်ထားတဲ့ဆိုလို့ရှိရင်မဖြစ်မနေနိုင်ငံတကာကနေပြီးတော့ဒီစစ်တပ်ကိုအရေးယူရဲလမ်းကြောင်းကိုရောက်သွားမှာဖြစ်တယ်ဆိုတော့ပြည်တွင်းမှာကျမတို့ခုန transitional justice process တွေပေါ့နော်ဒီအတွင်းကုပြောင်းရေးဆိုင်ရာတရားစီရင်ရေး process တွေပို့ပြီးတော့ဖြစ်လာဖို့အတွက်အားကောင်းလာနိုင်မယ်ဟိုချုပ်ပြီးပြောရမယ်ဆိုရင်ဒီအမှုကနေပြီးတော့မှရိုဝင်ဂျာလူမျိုးတွေရဲ့နစ်နာခံမှုတစ်ခုတည်းကိုပဲပြန်လည်ကုစားပေးနိုင်မယ်အဲတရားမျှတမှုကိုဖော်ဆောင်ပေးဖို့လမ်းကြောင်းကိုရောက်နိုင်မယ်အမှုတည်တဲ့မဟုတ်ဘူးကျမတို့တနိုင်ငံလုံးကနေပြီးတော့စစ်တပ်ရဲ့အဲဒီစစ်တပ်ရဲ့အောက်မှာဒီကျူခံစားခဲ့ရတဲ့ကျမတို့ရဲ့ခံစားရမှုတွေအဲကျမတို့ရဲ့ဒီနာကျင်မှုတွေဒီရိုဝင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့အဲရာဇဝတ်မှုတွေအတွက်ကိုတရားမျှတမှုတွေရမယ်ရိုဝင်ဂျာတွေကိုပြန်လဲကုစားပေးနိုင်မယ်လမ်းကြောင်းကိုရောက်နိုင်ရုံတည်းမကပဲနဲ့ကျမတို့တနိုင်ငံလုံးအတိုင်းတာကျမတို့စစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေစစ်တပ်ကြောင့်ခံစားခဲ့ရတဲ့ပြည်သူတွေရဲ့ဝေဒနာတွေကိုလည်းပြန်လဲကုစားပေးနိုင်မယ်ပြည်သူတွေကိုဒီပြည်သူတွေအတွက်တရားမျှတမှုကိုလည်းကျမတို့တပါတဲ့ပေါ်ဆောင်ပေးဖို့အတွက်ကိုလမ်းကြောင်းတွေရလာမယ်ပြီးလို့ရှိရင်ပြည်တွင်းထဲမှာဆိုလို့ရှိရင်လည်းကျမတို့ပြည်သူတွေဒါလူမျိုးအသီးသီးပေါ့နော်ကျမတို့ပြည်သူတွေအားလုံးကိုဒီလိုမျိုးကျူးလွန်မှုတွေဆက်မဖြစ်အောင် prevent လုပ်နိုင်တဲ့တားဆီးနိုင်တဲ့လမ်းကြောင်းတစ်ခုကိုရောက်သွားမယ်ပို့ပြီးတော့ရောက်ဖို့အတွက်ကိုပို့ပြီးတော့မှလွယ်ကူသွားမယ်ပေါ့နော်ပို့ပြီးတော့မှလွယ်ကူသွားမယ်ဆိုတာထက်ပို့ပြီးတော့မှအယုံဆိုင်မှုရှိလာမယ်ဒီနောက်တက်လာမယ်အစိုးရတွေကဒီအပေါ်မှာအလေးတူဆောင်ရွက်မှုတွေရှိဖို့လိုလာလိမ့်မယ်ပေါ့အဲ့တော့ခါကျတော့ဒီအမှုဟာကျွန်တော်တို့တိုင်းပြည်တစ်ခုလုံးအတွက်အမတန်မှအရေးကြီးပါတယ်ကျွန်တော်တို့ကဒီနောက်အတိတ်မှာဖြစ်ခဲ့တဲ့ဟာတွေအနာဂတ်ကိုမတည်ဆောင်သွားဖို့ဆိုရင်ဒီမှုဟာအမတန်အရေးကြီးရလို့တော့ကျွန်မမြင်ပါတယ်ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီလာမဲ့ဒီမေလမှာဆက်ပြီးတော့မှတို့ဒီဟိုတင်ပြနိုင်မဲ့အနေထားအလားအလာအပေါ်မှာအကုန်လုံးကစောင့်ကြည့်အောင်မဲ့အနေထားဖြစ်နေတာပေါ့နော်
ကျမစိုးရိမ်တာလေသူတို့ကအချိန်တလပဲဆွဲဆွဲဆယ်လပဲဆွဲဆွဲသူတို့အနေနဲ့ကအထောက်ထားခိုင်ခိုင်လုံလုံစုဖို့ဆိုတာဖြစ်ကုန်မဖြစ်နိုင်ဘူးသူတို့ကကျူးလွန်ခဲ့တဲ့လူတွေပဲဖြစ်တယ်ဆိုတော့အဲ့မကျူးလွန်ခဲ့တဲ့ဆိုတဲ့ဟာကိုသူကမကျူးလွန်ဘူးဆိုပြီးတော့မှဘယ်လိုကာကွယ်ဖုံးကွယ်မလဲပေါ့နော်သူတို့ဖုံးကွယ်ဖို့စ조사ကောင်း조사လိမ့်မယ်သို့တော့အဖုံးကွယ်လို့ရကြမှာရမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးကျူးလွန်မှုတွေဟာကျမတို့မှတ်တမ်းတွေအများကြီးရှိထားပြီးသားဖြစ်တယ်။သက်သေတွေအများကြီးရှိထားပြီးသားဖြစ်တယ်။ဒီလိုမျိုးကုလသမဂ္ဂအပအဝင်ဒီလိုမျိုးစုံစမ်းစစ်ဆေးမရှင်တွေကနေပြီးတော့ report တွေအများကြီးထုတ်ထားပြီးသားဖြစ်တယ်။ witness တွေ non victim တွေ survivors တွေတသန်းနီးပါးဟာဘင်္ဂလားဒေ့ရှ်မှာငုတ်တုတ်ရှိနေတာဖြစ်တယ်ဆိုတော့ဒီလိုမျိုးသူတို့ဘလောက်ပဲစူးစမ်းဒီအမှုကိုတော့သူတို့ဟိုဖုံးကွယ်လို့ရမယ်လို့တော့ကျွန်မမထင်ဘူးပေါ့နော်ဒါပေမဲ့ကျွန်မစိုးရိမ်တာပါလဲဆိုတော့ဒီအမှုကိုအခြေခံပြီးတော့သူတို့ကလူမျိုးရေးဘာသာရေးဟိုအမုန်းတရားတွေပွားလာအောင်အဲစူးစမ်းမယ်ဆိုတဲ့ဟာမျိုးကိုတော့ကျွန်မစိုးရိမ်နေတယ်အခုလည်းဒီလိုမျိုးချက်ပြီးလှုပ်လာနိုင်တယ်လို့ထင်တယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်မတို့တို့ကတိုင်းပြည်တို့ကစိုးရိမ်စရာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ရှေ့ဆက်သွားမယ့်တရခွင်ကိုတော့ဆက်ပြီးစောင့်ကြည့်အောင်မယ့်အနေအထားဖြစ်တာပေါ့နော်ဟုတ်
ကဲ့ပါ
ဟုတ်ကျေးဇူးအများကြီးတင်ပါတယ်မဝဝင်းနု
ဟုတ်ကဲ့ပါကျေးဇူးပါ
ဟုတ်ကဲ့ဒါကတော့စစ်ကောင်စီဘက်ကခုခံခြေပါရမယ့်ရက်တိုးတောင်းတဲ့အပေါ်မှာမဝဝင်းနုရဲ့တုံ့သက်ချက်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မေလ၁ရက်နေ့ကကြာရောက်တဲ့အလုသမားနေ့မှာကဘာတဝမ်းလုံသားတွေကအလုခလာစာတိုးတက်ရရှိရေးအလုကိုင်ခြေနေတိုးတက်ကောင်းမွန်ရေးအတွက်တောင်းဆိုချီတက်ဆန္ဒပြခဲ့ကြပါတယ်မြမအလုသမားရေးတက်ကြွလှုပ်ရှားသူတွေကတော့နိုင်ငံတကာအလုသမားအဖွဲ့ ILO နဲ့ဆက်ဆက်ပြီးတော့မြမနိုင်ငံတွင်းလုံသားခွင့်ရချိုးဖောက်ခံရမှုတွေကိုဖော်ထုတ်နိုင်မှုစူးစမ်းနေကြပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန်းမှာမတ်သိန်ကီထိုက်တင်ပြထားတာရှူစားနာဆင်ပါရှင
်ဒါပေလက်တက်ချစ်တော့ကပက်ဖန်ဒီတဟာပဲဆိုမ
ြေချာမှုနဲ့ဘေးကင်းလုံခြုံတဲ့လုပ်ငန်းခွင်မှာလုံသားတွေအလုပ်လုပ်နိုင်ဖို့လိုလားပါတယ်သူအသက်44နှစ်အရွယ်စိတ်ယုံအလုပ်သမားမူစားမဲ့ရှိလာပြီကမိလာတည်းနှစ်အလုတ်သမားနေချစ်တဲ့တောင်းဆိုပွဲမှာပြောဆိုတာပါ။ဗ ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာအလုသမားတွေနဲ့တက်ချွာလှုပ်ရှားသူတွေလောက်ခလာစာတိုးမြှင့်ရရှိရေးဘေးကင်းလုံခြုံတဲ့လုပ်ငန်းခွင်အလေးထားလေးစားမှုရှိတဲ့ပုံစံမျိုးနဲ့အလုလုကိုင်နိုင်ရေးတောင်းဆိုခဲ့ကြပါတယ်ရှစ်တောင်အာရှဒေသတွင်စီးပွားရေးအကြီးဆုံးအင်ဒိုနီးရှားမှာလည်းမေလ၁ရက်နေ့အလုသမားနေ့မှာအလုသမားတွေချီတက်ခဲ့ကြပြီးအလုအကိုင်ဖန်တီးခွင့်ဆိုင်ရာဥပဒေအသစ်ကိုကန့်ကွက်ဆန္ဒပြကြပါတယ်။အလုအကိုင်ဖန်တီးမှုဆိုင်ရာဥပဒေအသစ်အပေါ်မကြည်မနက်ဖြစ်နေကြတဲ့အလုသမားအဖွဲ့တွေကရောင်းဆောင်အလံတွေ၊စိုင်းပုတ်တွေကန့်ဆောင်ချိတက်ခဲ့ကြတာနဲ့အတူပဲရဲတပ်ဖွဲ့ဝင်တွေစစ်သားဥယျာဉ်6000ကျော်နဲ့လုံခြုံရေးယူခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းအင်ဒိုနီးရှားလွှတ်တော်ကအတည်ပြုလိုက်တဲ့အလုအကိုင်ဖန်တီးမှုဆိုင်ရာဥပဒေအသစ်ဟာဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုပြီးဆွဲဆောင်နိုင်ဖို့ကြီးဝဲတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေဟာဆိုရင်အလုအကိုင်းတွေကိုပိုအကျိုးရှိစေပြီးအလုသမားတွေနဲ့တဘာဝပတ်ဝန်းကျင်ကိုတော့ထိခိုက်စေမယ်လို့ဆိုပြီးဝေဖန်သူတွေကမချေမနှက်ဖြစ်နေကြပါတယ်။တန်တဆိုင်ကြပရမိကန်လုံးလုံးကန်ရတဲ့အခြေအနေတိုးတက်ကောင်းမွန်ရေးအတွက်အလုအကိုင်းဖန်တီးမှုဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရပါမယ်။ဒီဥပဒေဟာဆိုရင်အလုရှင်တွေအကျိုးအတွက်သာဖြစ်ပြီးအလုသမားတွေအတွက်မဟုတ်ပါဘူးလို့ဆန္ဒပြသူစရီအဂျင်းကပြောပါတယ်။လူရေ289တန်းရဲ့ထက်ဝက်နီးပါးလောက်ကအသက်30အောက်အရွယ်တွေဖြစ်တဲ့အင်ဒိုနီးရှားကတော့စီးပွားရေးဖွံ့ဖြိုးမှုရဲ့အဓိကမောင်းနှင်အဖြစ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်ဖို့စိတ်အားထက်သန်နေတာဖြစ်ပါတယ်။အလုသမားတွေမိချင်းတွေဟာဆိုရင်အလုသမားရေးချီတက်ဆန္ဒပြတောင်းဆိုမှုတွေနဲ့အတူအထိတ်မှတ်ပြူချီတက်ပွဲတွေလည်းကမ္ဘာတစ်လွှားမှာလှုပ်ရှားကြပါတယ်။ဖိလစ်ပိုင်မှာမေလ10ရက်နေ့အလုသမားနေ့မြို့တော်မနီလာမှာချီတက်ကြပါတယ်။အမျိုးသမီးလှုပ်သားသူနဲ့အတူဖိလစ်ပိုင်ရဲ့ကုန်သွယ်ရေးသမ္မတတွေအလုံးတို့ကအလုသမားတွေရဲ့ညှိညွတ်ခိုင်မာမှုကိုပြသတဲ့အနေနဲ့ရောလောက်ခလာစာအရေးပေါ်တွန်းမြင်ပေးရေးတညီတညွတ်ထဲတောင်းဆိုမှုအဖြစ်နဲ့ပါလမ်းပေါ်ထွက်ချီတက်ခဲ့ကြတာဖြစ်ကြောင်းဆန္ဒပြကောင်းဆောင်ဂျွမ်ဆယ်ဘာဒါကပြောပါတယ်။အနေဆုံးလောက်ခလာစာတွန့်မြင့်ပေးရင်းနဲ့ပြည်တွင်းအလို့အကိုင်းကြီးကာကွယ်ပေးရေးအတွက်ဖိလစ်ပိုင်ကလုံသားတွေနဲ့တမကဝင်တွေကအစိုးရကိုတောင်းဆိုကြပါတယ်။တင်းတင်းကြပ်ကြပ်ထင်းချုပ်ထားတဲ့စင်ကာပူမှာတော့ဆန္ဒပြပွဲတွေနဲ့စူဝေးချီတက်ပွဲတွေကိုရဲတပ်ဖွဲ့ရဲ့ဂျိုတင်အတီးပြုချက်မလို့ပဲခွင့်ပြုထားတဲ့တခုတည်းသောနေရာဖြစ်တဲ့ Speakers Corner မှာအလုသမားကြီးကလူပေါင်း100လောက်စူဝေးပြီးရွှေပြောင်းထုတ်သားတဲ့အရေးအပါဝင်အလုသမားကြီးစူရင်ချက်တွေကိုဆွေးနွေးခဲ့ကြပါတယ
်။ Yeah, one of the most important demands we have this year is
ဒီနှစ်မှာအရေးကြီးဆုံးတောင်းဆိုချက်တစ်ခုကတော့အနေဆုံးလောက်ခလာစာအရေးဖြစ်ပါတယ်လို့အလုသမားကြီးစူဝေးပွဲကိုစီစဉ်တဲ့Workers make possible ဆိုတဲ့ NGO အဖွဲ့ဝင်ကိုကီလာအနာမာလန်ကပြောဆိုခဲ့တာပါရွှေပြောင်းလုပ်သားတွေအတွက်ရောဒေသခံလုပ်သားတွေအတွက်ပါစားဝတ်နေရေးအတွက်လုံလောက်တဲ့လုပ်အားကရရှိရေးတောင်းဆိုတာဖြစ်ပါတယ်2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဆီယနာတိမ့်မှုနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာတော့2023ခုနှစ်မေလ1ရက်နေ့အလုသမားနေချီတက်ဆန္ဒပြပွဲတွေလှုပ်ရှားမှုတွေပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့အခြေအနေပါလို့မြန်မာနိုင်ငံအထွေထွေအလုသမားများသမ္မတအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်းကလုပ်သားအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာအလုသမားအဖွဲ့ ILO ကစုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးမှုမှာတော့မြန်မာအလုသမားတွေသမ္မတတွေပူးပေါင်းဆောင်ရွက်နေတယ်လို့သူမကပြောပါတယ်။
အဲ့တော့ ILO ရဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေပြီးတော့မှကျမတို့တင်ပြထားတဲ့အမှုပေါင်းဒါ64မှုရဲ့ပြဿနာတွေကိုလည်းကျမတို့ကန်ကန်ရှင်းမျက်မြင်သက်သေပြီးဒါပြီးတော့ကိုယ်စားလှယ်တွေကနေတင်ဆက်တယ်ကျမတို့ကြားနာမှုတွေကိုလည်းဒါလုပ်နေတော့အဓိကကျမတို့ရဲ့ဖွဲ့ချုပ်မှဆိုလို့ရှိရင် ILO Convention 89လွတ်လပ်စွာတင်ပွင့်ဖွဲ့စည်းခွင့်နဲ့29အတ္တမခိုင်းစေမှုဆိုင်ရာပေါ့နော်ဒီဟာတွေအဓိကကျမတို့အမှုကများတယ်အဲ့တော့ဒီအမှုတွေကိုပဲတောက်လျှောက်သူတို့အနေနဲ့ကြားနာမှုလောက်တာကိုကျမတို့တွေ့ရတယ်ပေါ့နော်အဓိကတော့ ILO Convention ချိုးဖောက်မှုတွေပေါ့နော
်ဖန်ဆီခံရစေဖြစ်တဲ့လုံသမားတွေလုံသားရေးလှုပ်ရှားသူတွေရှိနေစေဖြစ်ပြီးသူတို့ကိုထောက်ဝန်စာတွေ့နိုင်ရေးအတွက်မိသားစုမှာစည်းပွားရေးအခက်တွေ့ရတယ်လို့လည်းဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
ကနထောင်ဝင်စားပို့ရေးเนาะပုံမှန်အားလုံးနဲ့ဤသူပို့နိုင်ရေးအတွက်ကိုလည်းသူတို့မှာဒီဟိုစာဝတ်နေရေးအခက်ခဲတွေကြားကဝင်ငွေရော့သွားတဲ့အခက်ခဲတွေကြားကလည်းသူတို့မှာပူပင်တော့ကရောက်ကြတယ်ပေါ့เนาะဒီအခက်ခဲတွေကလည်းထက်ရှိလာတယ်
မြန်မာနိုင်ငံတွင်ငွေကြေးဖောင်းပွားမှုနှင့်ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရတဲ့အချိန်မှာအလုပ်သမားတွေအတွက်နေဆုံးလုပ်ခလစာပြုပြင်ပြောင်းလဲမှုမရှိတာကိုလည်းမြန်မာနိုင်ငံအထွေထွေအလုပ်သမားများတတ်မှတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ်ရှင
်။ကျမတို့ဒီအလုပ်သမားတွေရဲ့နေဆုံးလုပ်ခလစာကဒီအရက်ကအစိုးရလက်ထက်2018မေလ14ရက်နေ့ကတတ်မှတ်ပြဋ္ဌာန်းခဲ့တဲ့4800ချက်ကအခုအာဏာသိမ်းကာလအထိမှဆိုရင်9နှစ်တာကာလရှိခဲ့ပြီပေါ့နော်ဆိုတော့အဲ့ဒီတုန်းကတတ်မှတ်ပြဋ္ဌာန်းခဲ့တဲ့အနေဆုံးဒုက္ခသစာနှုံထားအခုချိန်ထိပြောင်းလဲတာမျိုးမရှိသေးပါဘူးအမဟုတ်ပါဘူ
းမတ်တန်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အာရှတွေဂုဏ်ပြုခံရတဲ့95ကြိမ်မြောက်အော်စကာဆုပေးပွဲအကြောင်းကိုတင်ပြပေးထားပါဗျ။ပြီးခဲ့တဲ့မတ်လတုန်းကကျင်းပခဲ့တဲ့အော်စကာဆုပေးပွဲမှာအာရှအနုပညာရှင်တွေကဏ္ဍဆောင်မှာပထမဦးဆုံးအကြိမ်ဖြစ်တဲ့ဆုပေးဂုဏ်ပြုခဲ့ကြပါဗျ။ဟောလိဝုဒ်ရုပ်ရှင်ကားတွေမှာအာရှအနုပညာရှင်တွေပါဝင်နေတာကတော့နှစ်ပေါင်းများစွာကြာပါပြီ။အခုမှအခုလိုမျိုးအတိမတ်ပြုဆုပေးတာကနောက်တောင်ကြာနေပါပြီလား။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလစ်မြို့မှာနေတဲ့အကယ်ဒမီသရုပ်ဆောင်မေဝင်းမောင်ကိုမဆုမြတ်မွန်ကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခေးအစီအစဉ်မှာတင်ပြပေးထားပါဗျ။
95ကြိမ်မြောက်အကယ်ဒမီဆုပေးပွဲဟာအာရှတိုက်ကအနုပညာရှင်တွေကိုတော်တော်လေးအတိမတ်ပြုဆုပေးခဲ့တဲ့ပွဲလို့ပြောလို့ရပါတယ်။အကောင်းဆုံးဇာတ်ဝင်တခြင်းဆုကနေပြီးတော့မှအကောင်းဆုံးမှတ်တမ်းရုပ်ရှင်တို့ဆုအကောင်းဆုံးဇာတ်ပုံမင်းသားဆုအကောင်းဆုံးမင်းသမီးသရုပ်ဆောင်ဆုအားလုံးကအာရှအနုပညာရှင်တွေကရရှိခဲ့ကြတာပါ။အကောင်းဆုံးမင်းသမီးတယောက်ဆောင်ဆုကိုရခဲ့တဲ့မလေးရှားကမစ်ရှဲယိုဆိုရင်ဒီအော်စကာဆုပေးပွဲတမိုင်းမှာအကောင်းဆုံးခေါင်းဆောင်မင်းသမီးဆုကိုရရှိတဲ့အာရှမင်းသမီးတယောက်အနေနဲ့တမိုင်းတွင်ခဲ့ပါတယ်။ကမ္ဘာရုပ်ရှင်လောကမှာအထင်ကြီးဖြစ်တဲ့အော်စကာဆုပေးပွဲဇာတ်ခုံပေါ်မှာဒီနှစ်အာရှအနုပညာရှင်တွေအောင်ပွဲခံနိုင်ခဲ့တာနဲ့ပတ်သက်လို့လော့စ်အန်ဂျလိစ်မြို့မှာနေတဲ့အကယ်ဒမီတယောက်ဆောင်မေဝင်းမောင်ကအာရှတိုက်သားတွေအတွက်အင်မတန်အားသက်စရာဖြစ်တယ်လို့အခုလိုပြောပါတယ်
။ဝန်တာပါတယ်။ဟိုခြေလဲခြေနဲ့ပါတယ်။ဒီနှစ်ပေါင်း100နီးပါးလောက်အတွင်းမှာပေါ့နော်ဒီအာရှတိုက်သူတိုက်သားအာရှတိုက်သူအနေနဲ့ပဲအရင်ပြောမယ်ပေါ့နော်ဒီတရုတ်ဆောင်မင်းသမီးအကောင်းဆုံးတရုတ်ဆောင်မင်းသမီးဆိုတော့ဒီ nomination ပေါ့စကားတင်ဆုကိုကရခဲ့တာခုမီရှဲယူနဲ့မှာနှစ်ကြိမ်ပဲရှိပါသေးတယ်အဲ့တော့နှစ်ကြိမ်မှာအခုမီရှဲယူကတော့အောင်မြင်စွာနဲ့လက်ခံရရှိလိုက်တာပေါ့နော်ဆိုတော့ဝင်တာပါတယ်ကိုရဲ့ဒီအာရှတိုက်သူတွေအတွက်လည်းဝင်တာတယ်ဂုံလဲယူတယ်ခြေလဲခြေနဲ့ပါတယ
်ဟောလိဝုဒ်ရုပ်ရှင်သက်တမ်းတစ်ချောင်းမှာဒီရုပ်ရှင်ကတော်တော်များများတဲ့မှာအာရှတရုပ်ဆောင်တွေပါတာအများကြီးရှိခဲ့ပါတယ်ဒါပေမဲ့လည်းဒီအဓိကတရုပ်ဆောင်နေရာမျိုးထက်ပေါ့နော်ဒီဇက်ပုဇက်ရအစ်စ်မျိုးတွေများပါတယ်အခုကတော့ဒီအော်စကာဆုပေးတဲ့အစ်စ်ထီကိုအတိအမှတ်ပြုတ်လာတာပါဆိုတော့ဒါမျိုးဖြစ်တင်ခဲ့တာရောကြာပြီလို့ပြောချင်ပါရှင
်ပြောရမယ်ဆိုရင်တော့ဟိုအဲ့ဒီလိုတော့ပြောချင်တာပေါ့နော်ဒါပေမဲ့လည်းဟိုဒီမှာကဟိုဒီမှာတကယ်တကယ်ဆိုရင်ဟိုအာရှတိုက်သူတွေအသာထားအောင်ဒီလူမဲတရုတ်ဆောင်နေပေါ့နော်ဒီကလည်းဒီမှာပဲမွေးကြပြီဒီမှာကြီးလာပြီးတော့ဒီလောကထဲမှာရောက်နေတာကိုကြားလာပြီသူတို့တွေတောင်မှတော်တော်နဲ့ဒီလိုနေရာတွေကိုစုတွေရလာတဲ့အစ်စ်တွေကိုရောက်လာဖို့ကတော်တော်ကြာကြာစောင့်ဆိုင်ခဲ့ရတယ်ရှောက်လန်းခဲ့ကြရတယ်ပေါ့နော်ဆိုတော့ဟိုဖြစ်တော့ဖြစ်စေချင်တာပေါ့နော်ဒါပေမဲ့လည်းအကြောင်းကြောင်းဒီနဲ့ဒီခုနပြောသလိုပေါ့ဟိုဒီမှာကဟိုလူပြူတွေများတဲ့အတိုင်းပြည်ကိုအဲ့တော့ဒီအာရှတိုက်သားတွေလူမဲတွေတားဝါတဲ့သူတွေဟိုနေရာမရခဲ့တာကလည်းဟိုတဘာဝလိုပဲပြောရမှာပေါ့နော်ဒါပေမဲ့အခုတော့ဒီအဲ့ဒီတဘာဝကတဖြည်းဖြည်းနဲ့တော့ဟိုပြောင်းလဲလာပြီဖြစ်တဲ့အတွက်ဟိုဝင်းတာပါတယ်ရှေ့လျှောက်ဆိုရင်ဒီတဲ့ပို့ပြီးတော့ဒါအတိမတ်ပြူတွေခံရဖို့အကြောင်းပဲရှိပါတော့တယ်အဲ့တော့ဟိုနည်းနည်းတော့နောက်ကျသလိုရှိပေမဲ့လည်းကိုလည်းဘာမှမတတ်နိုင်ဘူးလေဆိုတော့ဟိုအခုလို့ဖြစ်လာတာ ਉਹ ပဲဝင်တာပါတယ
်အခုတည်းဒီအော်စကာဆုပေးပွဲမှာသမိုင်းတွင်ခဲ့တာကတော့အကောင်းဆုံးပေါ့နော်ဇက်ဆောင်မင်းသမီးဆုလိုမျိုးဒီဆုကြီးတစ်ခုကိုအာရှကမင်းသမီးမစ်ရှဲလ်ကိုရခဲ့တာပါဆိုတော့တကယ်တော့သူဟောလိဝုဒ်ကိုဟိုဆောက်ရောက်ခဲ့တာကလည်း1998ခုနှစ်လောက်ထဲရပါဒီ James Bond ရဲ့ရုပ်ရှင်ကားတစ်ခုဖြစ်တဲ့ဒီ Tomorrow Never Dies ဆိုတာနဲ့ဆက်ပြီးတော့မှဒီ Hollywood ကသူ့ကိုဆက်ပြီးတော့တည်လာတာပေါ့လေဆိုတော့ဒီကြားထဲမှာလည်းသူပါဝင်ပြီးတော့တရုတ်ဆောင်တဲ့ရုပ်ရှင်ကားတွေမှာအများကြီးရှိပါတယ်ဥမာဒီ Dong San Suu Kyi လို့တရုတ်ဆောင်တဲ့ The Lady လို့ကားမျိုးပေါ့လေဆိုတော့သူတရုတ်ဆောင်ထားတဲ့ရုပ်ရှင်ကားတွေလည်းမနည်းပါဘူးဆိုတော့ဒီနှစ်2023ခုနှစ်ကြာမှာပဲသူ့ကိုဒီခေါင်းဆောင်မင်းသမီးတယောက်အနေနဲ့ Oscar ဆုပေးတာဖြစ်ပါတယ်ဆိုတော့နောက်ဒီထူတာတစ်ခုကလည်းအသက်60အရွယ်ကြာမှသူဆုရတာပေါ့လေဆိုတော့အဲ့ဒါကရောဘလောက်ထိထူးကြတယ်လို့ပြောလို့ရပါရှင့်
သူကအရင်တော့ဆိုလို့ရှိရင်လေတောက်လျှောက်ဒီဟိုတိုင်းကားတွေဒီလိုမျိုး action တွေပေါ့နော် action တွေလိုမျိုးတွေနဲ့လည်းအများကြီးတရုတ်ဆောင်ခဲ့တယ်ဒါပေမဲ့အခုရတဲ့အချိန်မှာတော့တကယ်သူ့ရဲ့တရုတ်ဆောင်မှုပညာပေါ်မှာမူတည်ပြီးတော့ရခဲ့တာဖြစ်တယ်အဲ့ဒီတွေ့လဲဝင်းတာတယ်ပြီးတော့ဟိုသူမနေ့ကတော့ကအဲ့ဒီပြောသွားတဲ့စကားလေးတစ်ခုကိုတော်တော်လေးသဘောကျတယ်သူနောက်ဆုံးပြောသွားတဲ့ဟာလေးက and ladies don't let anyone tell you that you are past your prime เนี่ยဒါသူ့ရဲ့အသက်ကအခု60ဖြစ်လာပြီဒါပေမဲ့ဒီအမှုပညာမှာလည်းတကယ်ဆိုရင်လူတွေကတော့အသက်တရားကြီးလာကြတယ်ပေါ့နော်အသက်တည်ကြီးလာတယ်ဒါပေမဲ့ဒီအသက်တည်ကြီးလာတာနဲ့အမျှအသိပညာတွေကလည်းပြောင်းလဲလာတယ်ပို့ပြီးတော့ဟလာအတွေ့အကြုံတွေကလည်းများလာတယ်လို့အမှုပညာအရေးအသွေးတွေကလည်းဒါမျိုးတွေကကြာလို့ရော့သွားတယ်လို့မရှိပါဘူး။အမှုပညာအရေးသွေးတွေကလည်းကြာတဲ့အခါမှာပို့ပြီးတော့ဟိုတောက်ပြောင်လာတယ်။ပို့ပြီးတော့လေးနဲ့တယ်။လေးလေးနဲ့နဲ့နဲ့ပို့ပြီးတော့ခံစားတရုပ်ဆောင်လာနိုင်တယ်လို့မြင်ပါတယ်။ဒါကို့အတွေ့အကြုံပေါ်မှာလည်းကို့မူတည်ပြီးတော့ပေါ့နော်ပြောတာ။အဲ့တော့သူပြောသွားတဲ့အဲ့စကားလေးကိုလည်းတော်တော်လေးသဘောကျမိပါတယ်။အဲ့ဒါကြောင့်မို့လို့ဟိုအသက်ကြီးသွားပြီဆိုလို့ရှိရင်လည်းဟို has been ကြီးတွေလို့ဟိုမတတ်မှတ်တင်ပါဘူးဟုတ်တယ်နော်အဲ့တော့သူတို့ရဲ့အမှုပညာအရေးအသွေးတွေကပို့ပြီးတော့တောက်ပြောင်လာတယ်ပြီးတော့ဘဝအတွေ့အကြုံတွေကလည်းပိုများလာတယ်အဲ့ဒီအတွက်သူတို့မှာကခံစားဖို့ပြန်လဲပြီးတော့ဖော်ထုတ်ဖို့ဘယ်လိုပြောမလဲအရေးချင်းတွေပို့ပြီးတော့ပြည့်စုံလာတယ်လို့ယူဆပါတယ်အဲ့ဒီလိုပဲသဘောထားပါတယ
်ဒီနေရာမှာမမေဝဲမောင်ရဲ့ကိုယ်တိုင်အတွေ့အကြုံလည်းမေးချင်ပါတယ်လူကြီးများတဲ့ရုပ်သံဆေးရီစခုဖြစ်တဲ့ New Amsterdam မှာဒီ Edit ရုပ်ဆောင်အနေနဲ့မမေဝဲမှာပါဝင်ပြီးတော့ထုတ်ဆောင်ခဲ့တယ်ပေါ့လေဆိုတော့အဲ့ဒီမှာပါဝင်တရုပ်ဆောင်နိုင်အောင်ရောဘယ်လိုမျိုးစူးစမ်းခဲ့ရလဲနောက်ဒီကိုရိုင်းအတွေ့အကြုံအများပေါ့နော်ဒီAmerican ရုပ်ရှင်တရုပ်ဆောင်လောကမှာဒီအာရှတရုပ်ဆောင်တွေအပေါ်မှာအရင်ကထက်ပိုပြီးတော့အလေးပေးလာတယ်နေရာပေးလာတယ်လို့ရောမြင်ပါလားရှင်
အဲ့ဒါကတော့ဟို obviously ပါပဲဟုတ်ပါတယ်အာရှတရုပ်ဆောင်တွေပေါ့နော်အမျိုးသမီးတွေရောအမျိုးသားတွေရောနေရာတွေရလာကြတယ်ပြီးတော့ဒီ New Amsterdam မှာပါဝင်ဖြစ်သွားတာကလည်းဟိုအကြောင်းတိုက်ဆိုင်မှုနဲ့ဒီဘယ်လိုပြောမလဲကိုကလည်းအမှတ်မထင်အဲ့ဒီကြော်ညာလေးဒီ role အတွက်ခေါ်တဲ့ကြော်ညာလေးကိုတွေးလိုက်တယ်တွေးလိုက်တော့ကြည့်လိုက်တဲ့အခါကျတော့ဒီမျိုးသမီးရဲ့အသက်နေထားရောသူ့ဇာတ်လမ်းနဲ့ character ရဲ့ background ကရောကိုနဲ့ကဟိုမစိမ့်လာဘူးဒီကိုလည်းအရင်တစ်ချိန်တုန်းကမြန်မာပြည်မှာရှိတုန်းကအရေးခင်းနေမှာလဲပေါင်လှုပ်ရှားတင်းတလောက်လှုပ်ရှားခဲ့တာလဲရှိတယ်ပြီးတော့ကိုရဲ့အသက်ကလည်းသူတို့တတ်မှတ်ထားတဲ့အရွယ်နဲ့လဲကိုက်ညီတော့ရှောက်လိုက်တာပါနောက်တစ်ခုကတော့ဒီ character ကိုကသူကမြန်မာမျိုးသမီးဖြစ်ရမယ်သူကဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာဖြစ်နေတဲ့မြန်မာလူနာတယောက်ကိုသူတို့ကထဲချင်တော့ပါဆိုဒီအချိန်မှာကဒီအကြောင်းအရာကလည်းလူတွေစိတ်ဝင်စားနေတဲ့အကြောင်းဖြစ်နေတော့မြန်မာပြည်မှာဒီကူးနယ်ပါနဲ့ဆိုတော့ဒီကိစ္စတွေဖြစ်နေတဲ့အချိန်မှာသူတို့ကမြန်မာ character တစ်ခုကိုထည့်ထားတာပေါ့ဒါကခုနပြောသူမှတ်ပါတယ်ညီမပြောသူလိုပါပဲမြန်မာတွေကို Asian တွေမြန်မာတွေကိုသူတို့စိတ်ဝင်စားလာတယ်သူတို့ they pay attention ပေါ့နော်အဲ့ဒီအချိန်မှာဆိုတော့ဒါကြောင့်မြန်မာ character တစ်ခုကိုသူတို့ဒီထဲမှာဖန်ဆင်းပြီးတော့ထည့်ထားတာပါ
American ပြည်တော်စု Los Angeles မြို့မှာနေတဲ့ Academy တရုတ်ဆောင်မေဝဲမောင်ဖြစ်ပါတယ်ရှင်အခုလိုမျိုးအာရှအမှုပညာရှင်တွေကဒီကမ္ဘာအထင်ကရအော်စကာလိုဆုကြီးတွေကိုရရှိခဲ့ကြတဲ့အတွက်အာရှတိုက်သားတွေအနေနဲ့ဟောလိဝုဒ်ကိုဝင်တိုးဖို့အတွက်ပို့ပြီးတော့မှလမ်းပွင့်လာပြီလို့အားတက်နေကြပါတယ်ရှင်။ကျမဆုမြတ်မောင်ပါ
။မဆုမြတ်မောင်စီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့လို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းတလှည့်ပြောပြပေးပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာစစ်ဘေးရှောင်တွေနဲ့တွဲဆုံမှုလာတဲ့အာဆီယံတန်တမန်တွေရဲ့ရင်တန်းကိုမနစ်မနက်ပိုင်းအမည်မသိလက်နက်ကင်အဖွဲ့ကပစ်ကတ်တဲ့အပေါ်စိတ်မကောင်းမှုဖြစ်တယ်လို့ပြစ်တင်ရှုံချလိုက်တဲ့အကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။စီဆိုင်မြို့နယ်အတွင်းကစစ်ဘေးရှောင်တွေနဲ့တွဲဆုံမှုပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ဆက်ဆံရေးရုံးကိုအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံကတန်တမန်တွေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာ AHA စင်တာတာဝန်ရှိသူတွေလိုက်ပါလာခဲ့ကြပါတယ်မြမအရေးအပါဝင်ဒေသတွင်းကိစ္စတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေမနက်ဖြန်အင်ဒိုနီးရှားနိုင်ငံမှာဆွေးနွေးဖို့ပြင်ဆင်နေကြပါတယ်တာယာလှပတဲ့လပူဝမ်ဘက်ဂျူစိတ်ကမ်းမြို့မှာဆစ်အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံကနိုင်ငံရေးအကြက်အတဲ့တွေအာဆီယံအသင်းဝင်တချို့နဲ့တရုတ်နိုင်ငံအကြပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးခင်းအပါအဝင် ဒေတာရင်းပြဿနာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
2023ခုနှစ်မေလ10ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrit Franklin နဲ့ Joe Gill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.